Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်မတ်လ18ရက်ပုဒ်တော်တောက်ကြနေညဖက်9:20 NIT စီစဉ်တွင်စတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24 25 30နဲ့51တို့ကနေတရရဲ့ဖိုင်းယူနာဆင်နိုင်ပါတယ်ရှင်။ဒီမှာနန်းလောက်ပါခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညဖက်သတင်းတွေကိုကိုအောင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်နေမှာပါ။မြောက်ကိုရီးယားကဒီကနေ့နောက်ထပ်ပဲ့ထင်းတုံးကြီးတစ်စဉ်ပြည့်လွတ်ဆန်းသက်ပါတယ်။သမ္မတဥဘာမားဟာလာမယ့်တနင်္ဂနွေနေ့ကျရင်ကွန်မြူနီကျူဘာနိုင်ငံခီးစဉ်စတင်ပါမယ်။အမေရိကန်နဲ့တရုတ်ပူးတွဲပြီးနျူကလ িয়ার ဘေးကင်းလုံခြုံရေးဌာနတခုအပေချင်းမှာဖွင့်လိုက်ပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပါရှင်။လာမယ့်အစိုးရတည်လက်ထက်မှာပြည်ရင်းငင်းချိုင်းရေးလုပ်ငန်းစဉ်ကိုဒေါအောင်ဆန်းစုကြည်ဦးဆောင်ပြီးတော့အထူးကဦးစားပေးလှုပ်ဆောင်သွားမယ်ဆိုတဲ့သတင်းမှကြားဖို့ရှိတာကတော့
ပဲ့ချင်းခုရှိတဲ့အချိန်မှာကျွန်တော်တို့ဝန်ကြီးဌာနကျွန်တော်တို့က30ရာခိုင်နှုန်းတော့ယူမယ်ဆိုတော့ဌာနအားကျွန်တော်တို့ဘာလို့လဲဆိုတော့ technical side လို့ပြောလို့ရမှာပေါ့ဗျာ professional လေးလို့ပြောလို့ရမှာ
NLD party ပြောခွင့်ရသူဒေါက်တာစောမြင့်မောင်ပါရှင်နောက်ပိုင်းမှာတော့အပြည့်အစုံကြားရမှာပါဒါအပြင်ထိုင်းရောက်မြန်မာရွှေ့ပြောင်းအလို့သမားတွေ March 15ရက်နေ့မှာတရားဝင်မှတ်ပုံတင်နိုင်ပြီလို့ထိုင်းအလို့သမားဝန်ကြီးဌာနကကြေညာလိုက်တဲ့သတင်းမြန်မာနိုင်ငံမှာ mobile phone ခေါ်ဆိုခငွေပမာဏရဲ့900ခိုင်နှုန်းကိုကုန်သွယ်ရေးခွန်အဖြစ် April 1ရက်နေ့မှာစတင်ပေးချောင်ရတော့မယ်ဆိုတဲ့သတင်းနဲ့ဘာသာရေးပွဲလမ်းတစ်ပင်တွေမှာအသုံးပြုတဲ့မောင်းလုပ်ငန်းတွေအကြောင်းပြောင်းလဲလာပုံအကြောင်းတွေကိုတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။ဒီလိုသတင်းဆောင်မတွင်ပတိုင်ခင်တောက်ကြနေညပိုင်းနောက်ဆုံးသိထားရတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်
။မြောက်ကိုရီးယားနိုင်ငံကနောက်ထပ်ပဲ့ထင်းတုံးကြီးတစ်စင်းကိုဒီကနေ့ထပ်ပြီးပြုတ်လိုက်တာဟာကိုရီးယားကျွန်းဆွယ်ငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိန်ချောက်တဲ့လုပ်ရဖြစ်တယ်လို့ပြောပြီးတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြစ်တင်ရှုတ်ချလိုက်ပါတယ
် "우리 군은 최근 북한의 핵 미사일 개발 진척 상황을 엄중하게 인식하고 있습니다."북한의 이번 미사일
발사 북한의 미사일 발사 가 뉴클리어 동지 퇴로 예산야 뚜뜻무 우진 리고 저희들 시팩 가 들이뷰미바래 아쿠 디젠 동지 빌렀다 하 쿠레다마가 룬뉴예 강세 의 수마챗 리고 다이야이 따이 칸 라이다 핏 비 코리아 쫀쇠 냉자 예 네 베긴 룬뉴예 고 아빈 탄 쳔 쫙 라이다 바 코리아 타마라 나이간 예 룬뉴예 고 쳔 쫙 데 뉴클리어 예 벨루 얀 싸무 묘 고 무수 까괴 부 저희들 시팩 하 아뜬 아니타 삐와 시니바래 루 동코리아 가고이 타나 뵤권야 몽상준 가 뵤라 바မြောက်ကိုရီးယားပေါ်အမေရိကန်ပြည်ထောင်စုကနောက်ထပ်တံခတ်အရေးယူမှုတွေချမှတ်လိုက်အပြီးဂျပန်အတွင်းမှာပဲမြောက်ကိုရီးယားကဒုံးကျည်ပြစ်လွတ်တာပါဇန်နဝါရီလ6ရက်နေ့မှာမြောက်ကိုရီးယားကဒေးချိန်မြောက်နျူကလ িয়ার ဆန်တက်မှုလုပ်ခဲ့တယ်လို့နောက်တစ်လအကြာမှာတာဝန်ပြစ်ဒုံးပြန်ဒဇင်းကိုပြစ်လွတ်ခဲ့တာကြောင့်နှစ်ပိုင်းကွဲနေတဲ့ကိုရီးယားကျွန်းဆွယ်မှာစည်ရေးတင်းမာမှုမြင့်မားနေတာပါတာဝန်ပြစ်ဒုံးပြန်ပြစ်လွတ်တာဟာတာဝန်ပြစ်ပဲ့ထင်းဒုံးကျည်ဆန်တက်တာကိုဖုံးကွယ်လှုပ်ဆောင်တာလို့အများကမြင်ကြပါတယ်
ဥရောပကိုရွှေပြောင်းဝင်ရောက်နေသူတွေအရေးဟာတူရကီနဲ့ဥရောပသမဂ္ဂ EU ကြားအမျက်ထုတ်စရာကိစ္စတခုမဟုတ်ဘဲလူသားတွေပေါ်တမိုးထားမှုနဲ့သက်ဆိုင်တာသာဖြစ်တယ်လို့တူရကီဝန်ကြီးချုပ်အာမက်ဒါဗူတိုဂလူကပြောပါရယ် EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုရောက်ရှိနေတဲ့ဒီသိမ်းနဲ့ချီတဲ့ဒုက္ခတွေကိုတူရကီနိုင်ငံစီပြောင်းရွှေ့ပေးဖို့သဘောတူညီချက်မူကြမ်းတရက်နဲ့ပတ်သက်ပြီး EU ခေါင်းဆောင်တွေနဲ့ဘဲလ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့ကတွေ့ဆုံဆွေးနွေးပွဲမတိုင်ခင်မှာဝန်ကြီးချုပ်အာမက်ဒါဗူတိုဂလူကအခုလိုပြောကြားလိုက်တာပါလူခွင့်ရေးလှူရှာဆောင်ရွက်တဲ့နေသူတွေကတော့အခုလိုဒုက္ခတွေပြန်ပို့ဖို့အစီအစဉ်ကိုဝေဖန်နေကြပါတယ်။ဒီကိစ္စပြည်လည်သွားမယ်ဆိုရင်တော့တူရကီနိုင်ငံသားတွေအနေနဲ့ EU နိုင်ငံအတွင်းဗီဇာမလိုပဲခရီးသွားလာနိုင်တဲ့အခွင့်အရေးပြင်တူရကီအနေနဲ့ EU အဖွဲ့ဝင်နိုင်ငံဖြစ်လာဖို့ပိုအလားအလာကောင်းလာမှလည်းဖြစ်ပါတယ်။တူရကီအစိုးရအနေနဲ့သူတို့နိုင်ငံပေါ်အတိမတ်ပြုညှဉ်းဆန်းနေတာကြောင့် Cyprus နိုင်ငံကတော့ဒီအစီအစဉ်ကိုကန့်ကွက်ပါတယ်။ဒါပေမဲ့လည်းဒီ Cyprus ခေါင်းဆောင်တွေအနေနဲ့ဒီအချက်နဲ့ပတ်သက်ပြီးတော့အလျှော်ပေးမဲ့ပုံတွေ့ရတယ်လို့သတင်းတွေမှာဖော်ပြကြပါတယ်။တူရကီ၊ဂရိနဲ့အီတလီနိုင်ငံတွေကိုတရားမဝင်လူမှောင်ခိုကူးပို့ဆောင်ပေးနေသူတွေကိုနှိမ်နှင်းဖို့ကိုတော့နှစ်ဖက်စလုံးကသဘောတူထားတာပါ။တရားဥပဒေစိုးမိုးမှုနဲ့လူသားတွေအနေနဲ့ဘေးဒုက္ခရင်ဆိုင်နေရတာတွေကိုအဆုံးသတ်နိုင်ဖို့တူရကီကနေဂရိနိုင်ငံကိုဝင်ရောက်လာတဲ့ရွှေပြောင်းဒုက္ခသည်တွေကိုတူရကီဘက်ကပြန်ပို့ဖို့အတွက် EU နဲ့တူရကီခေါင်းဆောင်တွေဆွေးနွေးနေကြတာဖြစ်ပါတယ
်။အမေရိကန်သမ္မတဘရက်ကိုဘားမားဟာတနင်္ဂနွေနေ့မှာကျူဘားနိုင်ငံကိုတွားရောက်မှဖြစ်ပြီးအမေရိကန်နိုင်ငံသားတွေကျူဘားနိုင်ငံကိုအလက်ပတ်သွားဖို့ပိုလွယ်ကူသွားစေမယ့်စည်းကမ်းသတ်မှတ်ချက်ပြုပြင်ပြောင်းလဲရေးအသစ်တွေချမှတ်ဖို့အစဉ်အသင်းဖြစ်နေပြီလို့အမျိုးသားလူမျိုးရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဆူဇန်ရိုက်စ်ကပြောပါတယ
်။ We believe that engagement, including greater trade, travel, and ties between Americans and Cubans.
ပိုပြီးကြီးမားတဲ့ကုန်သွယ်ရေးခရီးသွားလာရေးနဲ့အမေရိကန်နဲ့ကျူဘားနိုင်ငံသားတွေကြားဆက်ဆံရေးတွေအပါအဝင်ထိတွေ့ဆက်ဆံတာဟာအခွင့်အလမ်းတွေကိုဖန်တီးတာမှာအထောက်အကူဖြစ်စေဖို့နဲ့ကျူဘားလူထုအတွက်တိုးတက်မှုဖြစ်လာစေဖို့အကောင်းဆုံးနည်းလမ်းဖြစ်မယ်လို့ကျမတို့ယုံကြည်ပါတယ်။ဒါကြောင့်လဲသူခီးစဉ်ရဲ့စီတပိုင်းအနေနဲ့ကျူဘားလူထုရဲ့လူဝင်ဆန္ဒတွေကိုထင်ရပြောဆိုမဲ့လူခွင့်ရဲ့လူရှားသူတွေအပါအဝင်အရက်ဖက်လူမှုအဖွဲ့အစည်းတွေကခေါင်းဆောင်တွေနဲ့တမတာတွေ့ဆုံပါမယ်လို့ဆူဇန်ရိုက်စ်ကပြောပါတယ်။ သမရဥပမာရဲ့အခုခီးစဉ်ပေါ်ကျူးပန်းနိုင်ငံနဲ့ဆက်ဆံရေးပြန်ကောင်းလာစေမယ့်တမိုင်းဝင်အခွင့်အရေးတစ်ခုအဖြစ်အများအပြားကမျှော်လင့်ထားတာပါကွန်ကရက်လွှတ်တော်အမတ်တွေအကြားမှာတွန်းဆုတ်တာတွေရှိတဲ့ကြားကပဲကွန်မြူနီကျူးပန်းနိုင်ငံနဲ့စီးပွားရေးနဲ့တန်တမာရေးဆက်ဆံမှုတွေပြန်ထူထောင်ဖို့သမရဥပမာကတွန်းတွန်းတိုက်တိုက်လုပ်ခဲ့တာပါဟာဗနာမြို့ကန်အမျိုးသမီးအီလီယန်နာယာဇာကသမရဥပမာသူ့ရဲ့အိမ်ကိုလာလည်ဖို့ဖိတ်ကြားတာကိုခရီးစဉ်မစခင်မှာကတည်းကမစ္စတာဥပမာကလက်ခံထားပါတယ်အမေရိကန်ပြည်ထောင်စုကနေကျူးပါနိုင်ငံစီနှစ်ပေါင်း90ကျော်တင်ပထမဆုံးဒိုက်ရိုက်စာအဆက်အသွယ်လုပ်ပြီးတော့သမရကလက်ခံထားတာပါလက်ရှိအမေရိကန်သမရတူအနေနဲ့နှစ်ပေါင်း90နီးပါးအတွင်းကျူးပါနိုင်ငံပထမဆုံးခီးစဉ်ဟာ3ရက်ကြာမှဖြစ်ပြီးကန့်ကွက်နေစဲလွှတ်တော်အမတ်တို့အပါအဝင်ဒီမိုကရက်နက်ရီပပ်ဘလစ်ကန်ပါတီနှစ်ခုစလုံးကလွှတ်တော်အမတ်တွေလည်းအတူလိုက်ပါသွားကြမှာဖြစ်ပါတယ်
နျူကလ িয়ার ပေကင်းလုံခြုံရေးဆိုင်ရာတရုတ်အမေရိကန်ပူးတဲ့ဌာနကိုဒီကနေ့ပေကျင်းမြို့တော်မှာဖွင့်လှစ်လိုက်ပါတယ်နျူကလ িয়ার ဆိုင်ရာပစ္စည်းတွေကိုဘေးအန္တရာယ်ကင်းကင်းကင်တွေရေးနဲ့နျူကလ িয়ার ဆိုင်ရာနေရာဌာနတွေကိုအကြမ်းဖက်ဝါဒီတွေတိုက်ခိုက်တာကနေကာကွယ်ရေးဆိုင်ရာတနက်တွေပေးဖို့ရည်ရွယ်ဖွင့်လှစ်တာပါဒီဖွင့်ပွဲအခမ်းအနားကိုအမေရိကန်စွမ်းအင်ဝန်ကြီး Arnest Moniz နဲ့တရုတ်နျူကလ িয়ার အေဂျင်စီအကြီးအကဲ Shooter Hero ကတက်ရောက်ပါတယ်နျူကလ িয়ার ပေကင်းလုံခြုံရေးဘိုင်းမှာအမေရိကန်ပြည်အောင်စုနဲ့လက်တွဲလှုပ်ဆောင်တဲ့အတွက်ရောအရေးကြီးတဲ့အစ်စ်နေကိုပါလှုပ်ဆောင်တဲ့အတွက်ပါဝန်ကြီး Moniz ကတရုတ်ကိုချီးကျူးပြောဆိုပါတယ်ဒါပေမဲ့နျူကလ িয়ার ဆွန့်ပစ်ပစ္စည်းတွေကိုနျူကလ িয়ার လက်နက်တွေထုတ်လုပ်လို့ရနိုင်တဲ့ Plutonium အဖြစ်တန့်စင်ပြောင်းလဲမဲ့တရုတ်ရဲ့အစီအစဉ်ဘော့ဆိုရင်းနဲ့အကြောင်းဝန်ကြီး Moniz ကပြောပါတယ် Plutonium ပြန်လဲတန့်စင်တာဟာစီးပွားရေးပိုင်းရည်ရွယ်ချက်သက်သက်ဖြစ်တယ်လို့တရုတ်ကအခိုင်အမာတော့ပြောဆိုထားတာပါနျူကလ িয়ার ပေကင်းလုံခြုံရေးအားဖြင့်လှုပ်ဆောင်မှုတရုတ်ရဲ့တနိဋ္ဌာန်နဲ့တရုတ်ရဲ့နျူကလ িয়ার ပေကင်းလုံခြုံရေးဆိုင်ရာနည်းပညာအဆင့်ကိုအခုဖွင့်လှစ်လိုက်တဲ့ဌာနကကိုစားပြုဖော်ပြနေတယ်လို့တရုတ်အနည်းမြူစွမ်းအင်ဆိုင်ရာအကြီးအကဲမစ္စတာရှူကပြောပါတယ်ခင်ဗျာ
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239 5လိုင်းဒိုမီတာ25 kHz 1196 5လိုင်းဒိုမီတာ32 kHz 9325 5လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့တောက်ကြညာဘက်တရင်တွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ပါကစ္စတန်သမ္မတဟောင်းဘူဂျိုဂျီဟောင်းပါဗက်စ်မူရှာရက်ဖာသူ့ကိုခီးသွောလောက်ကင်ပိတ်ပင်ထားတာရုပ်သွင်းလိုက်ပြီးတဲ့နောက်တိုင်းပြည်ကနေပြည်ပခီးထွက်သွားပါတယ်။သူဟာနိုင်ငံတော်ပုံကံမှုအပါအဝင်တခြားဆွဲချက်တွေနဲ့ရင်ဆိုင်နေရတာပါ။သမ္မတဟောင်းအပေါ်ခီးသွောလောက်ကင်ပိတ်ပင်ထားတာကိုရုပ်သိမ်းမှုပါကစ္စတန်တရားရုံးချုပ်ကဒီသတင်းပတ်အစောပိုင်းမှာအဆိုရကိုညွှန်ကြားလိုက်တာပါ။မစ္စတာမူရှာရက်ဖာဒီကနေ့အစောပိုင်းမှာအာရဗ်စော်ဘွားများပြည်တော်စုဒူဘိုင်းမြို့ကိုလေယာဉ်နဲ့ထွက်သွားပြီးသူဆိုအားဖြင့်ဆယ်စုနှစ်နဲ့ကြီးမကြမ်းမမာဖြစ်နေတာကိုစေကူတော်မူခံယူဖို့အတွက်အဲဒီကနေတဆင့်ပြပောက်ကိုသွားမယ်လို့ခန့်မှန်းထားပါတယ်။သူ့အပေါ်ဆွဲချက်တွေအလုံးကိုရင်ဆိုင်ဖို့ပါကစ္စတန်ကိုပြန်သွားမယ်လို့သမ္မတဟောင်းကအခိုင်အမာကြေညာထားပါတယ်။ကျွန်တော်ဟာကွန်မန်ဒိုတူဦးဖြစ်ပြီးအမိတိုင်းပြည်ကိုကျွန်တော်ချစ်ပါတယ်။သတင်းပတ်အနေနဲ့ဒါမှမဟုတ်လာပိုင်းအတွင်းကျွန်တော်ပြန်လာပါမယ်လို့ပါကစ္စတန်ထုတ်ဒေါင်းသတင်းစာကိုသူကပြောထားပါတယ်။2023ခုနှစ်မှာယူကော့ပွဲဝင်ဖို့နိုင်ငံကိုပြန်သွားခြင်းကလေးကမစ္စတာမူရှာရက်ဖာဆွဲချက်တွေနဲ့ရင်ဆိုင်နေရတာပါ။အဲ့ဒီ2023ခုနှစ်မတ်လမှာပဲခရီးသွားလောက်ကင်ပိတ်ပင်ချက်ကိုသူ့အပေါ်ချမှတ်ခဲ့တာဖြစ်ပါတယ်
။မြောက်အန်တလန်တိတ်စစ်စာချုပ်နေတိုးအဖွဲ့ဦးဆောင်တဲ့တပ်ဖွဲ့တွေရဲ့ရဟတ်ယာဉ်တစ်စင်းဟာအာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာဒီကနေ့အရေးပေါ်ဆင်းသက်လိုက်ရပါတယ်။ဒါပေမဲ့ရဟတ်ယာဉ်ပေါ်ပါသူအလုံးထိခိုက်ဒဏ်ရာရတာမရှိဘူးလို့အမေရိကန်စစ်ဘက်ပြောခွင့်ရတဲ့ဦးကပြောပြီးတော့တာလီဘန်တွေကရဟတ်ယာဉ်ကိုသူတို့ပစ်ချလိုက်တာလို့ပြောတာကိုပြချပါတယ်။မတည်မငြိမ်ဖြစ်နေတဲ့ဟဲလ်မန်ပြည်နယ်မှာအခုလိုရဟတ်ယာဉ်အရေးပေါ်ဆင်းသက်ခဲ့တာပါ။အဲ့ဒီပြည်နယ်ရဲ့ခရိုင်14ခုဟာတာလီဘန်လက်နက်ကိုင်တွေရဲ့ထိန်းချုပ်မှုအောက်မှာရောက်နေပြီးမကြသေးခင်သတင်းပတ်တွေအတွင်းတိုက်ပွဲတွေအပြင်းထန်လဲဖြစ်ခဲ့ပါတယ်။ရဟတ်ယင်ဖြစ်ရတဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတယ်လို့အမေရိကန်ကြီးတပ်ဗိုလ်မှူးကြီးမိုက်ကယ်လော်ဟွန်က VOE ကိုပြောပါတယ်။ Net Ali ခရိုင်ရှောဝဲမန်တာအရက်မှာအမေရိကန်စစ်ဘက်ရဟတ်ယင်တစ်စင်းကိုပစ်ချလိုက်ပြီးရဟတ်ယင်ပေါ်ပါအမေရိကန်စစ်သားအလုံးအဲ့ဒီနေရာမှာတင်သိဆုံးသွားတယ်လို့သတင်းတော်တွေစီပို့တဲ့ထုတ်ပြန်ချက်တစ်ခုမှာတာလီဘန်ပြောခွင့်ရတဲ့ဦးကပြောထားပါတယ်တာလီဘန်လက်နက်ကိုင်တွေအပြင်းထန်တိုက်ခိုက်နေတဲ့ပြည်နယ်မြို့တော်လက်ရှ်ကာဂါကြာမသွားအောင်ခုခံကာကွယ်နေတဲ့အာဖဂန်တပ်ဖွဲ့တွေကိုအကူအညီပေးဖို့အတွက်ယာနဲ့ချီတဲ့အမေရိကန်တပ်ဖွဲ့ဝင်တွေမကြသေးခင်ကပဲလက်ရှ်ကာဂါမြို့တော်ကိုရောက်နေကြတာဖြစ်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကနေစည်းမချဆရာဝန်များအဖွဲ့ MSF ရဲ့စေယုံကိုလေကြောင်းကနေနိုင်ဝဲကြအပြင်းထန်တိုက်ခိုက်တာမှာပါဝင်ပတ်သက်တဲ့အမေရိကန်တာဝန်ရှိသူတွေအားလုံးကိုအပြစ်ပေးပြီးသွားပြီဖြစ်တယ်လို့ဂျန်နယ်လူတွေကိုလည်းအပြစ်ပေးသွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်အဲ့ဒီဖြစ်ရမှာအနိကပတ်သက်သူအများစုကိုသူတို့တာဝန်ကနေဆိုင်းငံ့လိုက်ပြီးတော့စီကံအရာအရေးယူဖို့လွှဲပေးထားပြီလို့အမေရိကန်အလဲပိုင်းကုကံမှုစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးပက်ထရစ်ရိုက်တာကပြောပါတယ်အပြစ်ပေးတာတွေကိုလူသိစင်ကြားမထုတ်ပြန်ပေမဲ့ယာရူတိုးကိစ္စကိုတားဆီးနိုင်တဲ့သတိပေးစာထုတ်ပြန်တာမျိုးပါဝင်တယ်လို့ဆိုပါတယ် တိုက်ခိုက်မှုဖြစ်ရပေါ်စုံစမ်းစစ်ဆေးထားတာကိုတီးဖြတ်ထားပြီးသားအစိုးရကစားကိုမကြခင်မှာထုတ်ပြန်မှုစီစဉ်ထားတယ်လို့ကာကွယ်ရေးဌာနကပြောပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလကကွန်ဒူးစ်မြို့မှာရှိတဲ့ဆေးရုံကိုတိုက်ခိုက်မှုမှာဆေးဘက်ဝန်ထမ်းတွေနဲ့လူနာတွေအပါအဝင်လူပေါင်း42ယောက်သေဆုံးခဲ့ရပါတယ်။ဆေးရုံကိုတိုက်ခိုက်တဲ့ဖြစ်ရပ်ဟာမဖြစ်အောင်ရှောင်လို့ရတဲ့လူရဲ့မှောင်ရမှုကြောင့်ဖြစ်တယ်လို့အဲ့ဒီအချိန်အာဖဂန်နစ္စတန်ကအမေရိကန်ထိပ်တန်းတပ်မှုကြီးတပ်ဗိုလ်ချုပ်ကြီးဂျွန်ကမ်ဘဲလ်ကပြောထားပါတယ်။အဲ့ဒီအချိန်ကလေးကစလို့ဗိုလ်ချုပ်ကြီးကမ်ဘဲလ်ဟာလည်းတာဝန်ကနေအားယူသွားခဲ့ပါတယ်။
အဲဂျီးရီးယားနိုင်ငံတောင်ပိုင်းကသဘာဝတံငွေဆေးရုံတစ်ခုကိုဘယ်သူဘဝမှမသိတဲ့လက်နက်ကင်တွေကရော့ကက်ဒုံးကြီးတွေနဲ့ဒီကနေ့ပစ်ခတ်တိုက်ခိုက်ခဲ့ပေမဲ့ထိခိုက်ဒဏ်ရာရတဲ့သတင်းတွေတော့မသိရသေးပါဘူး။အဲဒီဆေးရုံကိုနော်ဝေးနိုင်ငံက Statoil ကုမ္ပဏီအပါအဝင်ဆွေးရုံကုမ္ပဏီ၃ခုပူးရဲလက်ပတ်နေတာပါ။ Crutch Bar ရက်ကအင်ဆာလာတံငွေဆေးရုံကိုဒီကနေ့မနေ့ဒေသစံတော်ချိန်6နာရီလောက်မှာပောက်ကွဲစီတဲ့လက်နက်ခဲယမ်းတွေနဲ့အဝေးကနေပစ်ခတ်ခံရတယ်လို့ Statoil ကုမ္ပဏီရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။Crutch Bar ဆေးရုံမှာရှိတဲ့သူတို့ရဲ့ဝန်ထမ်း၃ဦးထိခိုက်ဒဏ်ရာရတာမရှိခဲ့ပဲတိုက်ခိုက်မှုအတွင်းတခြားတဲ့ရောက်ထိခိုက်ဒဏ်ရာရတဲ့သတင်းတွေလည်းမရဘူးလို့ကုမ္ပဏီထုတ်ပြန်ချက်မှာဖော်ပြပါရယ်ဆေးရုံရဲ့ဗဟိုလက်ပတ်ထိန်းချုပ်တဲ့စနစ်ကိုကြိုတင်ကာကွယ်တဲ့အနေနဲ့ပိတ်ပစ်ခဲ့တယ်လို့ပူရဲလှုပ်ဆောင်နေတဲ့ကုမ္ပဏီတစ်ခုဖြစ်တဲ့ Britain အခြေစိုက် BP ကုမ္ပဏီကပြောပါရယ်2013ခုနှစ်ဇန်နဝါရီလတုန်းက Algeria နိုင်ငံအရှေ့ပိုင်းမှာရှိတဲ့ In Amenas ဆေးတံငွေဆက်ရုံကိုအစ္စလာမ်အစွန်းရောက်စစ်သေးကြွားတွေကတိုက်ခိုက်ခဲ့ပါသေးတယ်။တစားကန်တွေကိုဖမ်းဆီးထားတဲ့၄ရက်ကြာအကြက်တဲအတွင်းနိုင်ငံသားအများစုဖြစ်တဲ့အလုသမား40လောက်တည်ဆုံးခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုကိုအယ်ခိုင်ဒါအဖွဲ့ရဲ့နာမည်နဲ့သူတို့တိုက်ခိုက်တာလို့စစ်သေးကြွားခေါင်းဆောင်မော့ခ်တာဘယ်မော့ခ်တာကပြောပါတယ်ခင်ဗျာ
။ဘရာဇီးနိုင်ငံမှာအစိုးရစင်ကြီးဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမြေရုပ်ပုံးတွေတုံးပြီးဖြိုခွဲတာနဲ့များအမျိုးတော်ဘရာဇီးလျာမှာအခြေအနေကရုံးဝင်းစံကပ်ဖြစ်နေပါတယ်။ရရှိသမရာဒီမရူဆက်အစိုးရအဖွဲ့ထဲမှာသမရာဟောင်းလူးစ်အင်နာစီယိုလူလာဒါဆီလ်ဗာကိုသမရာယုံဖွဲ့အကြီးအကဲဖြစ်ခန့်လိုက်တာနဲ့မြစန့်ကျင်ကန့်ကွက်သူထောင်ထဲချီပြီးလက်မှတ်တွေပေါ်ထက်ဆန္ဒပြနေကြတာပါမစ္စတာလူလာကိုအခုလိုခန့်ရတာဟာသူရင်ဆိုင်နေရတဲ့အချင်းပြတ်ချဆောင်မှုဆွဆွဲချက်တွေကနေလွတ်မြောက်အောင်အကောက်ွယ်ပေးဖို့ကြိုးစားတဲ့လိုရဖြစ်တယ်လို့ဝေဖန်သူတွေကမြင်ကြပါတယ် UEFA Champions League Quarter Final ပွဲစဉ်တွေထွက်လာပါပြီ Real Madrid နဲ့ Wolfsburg Barcelona နဲ့ Atletico MadridPSG နဲ့ Manchester City, Bayern Munich နဲ့ Benfica တို့တွေ့ကြမှာဖြစ်ပါတယ်။ပထမအကြော Quarter Final ပွဲစဉ်တွေကို AP လ9ရက်နဲ့6ရက်နေ့တွေမှာကစားပြီးဒုတိယအကြောပွဲစဉ်တွေကိုတော့ AP လ12ရက်နဲ့13ရက်နေ့တွေမှာကစားကြပါမယ
်။တောက်ချန်နဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုအောင်အောင်တို့ကပြောပြပေးခဲ့တာပါရှင် VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆက်မျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရိုက်နားဆင်နိုင်ပါတယ်အခုကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်ရှင်လာမယ့်အစိုးရတည်လက်ထက်မှာပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတောအောင်ဆန်းစုကြည်ဦးဆောင်ပြီးအဓိကဦးစားပေးလှုပ်ဆောင်သွားမှာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြောကြားလိုက်ပါတယ်။ဒါအပြင်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးလက်ရှိလုပ်နေတဲ့မြန်မာငြိမ်းချမ်းရေးစင်တာ MPC ကိုလည်းလိုအပ်တဲ့ပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်သွားမယ်လို့ပြောလိုက်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရဒေါက်တာဇော်မြင့်မောင်ကိုကိုရရန်နိုင်ကဆက်သွယ်မေးမြန်းထားပါရရှင်။
အခုအင်္ဂါရိုးကအစိုးရတက်လက်ထက်မှာဝန်ကြီးဌာန21ခုကိုရှင်းချဖို့လှုပ်ထားတဲ့ဆိုတော့ဒီဥစ္စာမှာအရင်ကပြောသလိုပဲအင်္ဂါရိုးဒီအစိုးရတက်မှာ NLD ကဘလောက်လောက်ပါလာဖို့ရှိလဲ30ရာခိုင်နှုန်း40ရာခိုင်နှုန်းလို့တော့အရင်တုန်းကပြောထားတယ်အဲ့ဒီအတိုင်းပဲဖြစ်မလားခင်ဗျအ
ဲ့လောက်ပဲဖြစ်ပါလိမ့်မယ်နဲ့ပြောရတယ်ဒီလိုမှတ်တာလည်းဖြစ်ပါလိမ့
်မယ်ဟုတ်ကဲ့ကဲဒီတက်သည့်ပညာရှင်တွေတဲကရောဘလောက်လောက်ပါလာဖို့ရှိပါလဲခင်ဗျ
တတိပညာရှင်လေးနဲ့ပါလာလို့အော်ကျားလာဆိုပြီးပြန်လဲခါလည်းတတိပညာရှင်နဲ့ပြန်မှာပေါ့ဗျ။ဟောက်ပါလာမယ်ဆိုတော့ကျွန်တော်တို့ကျန်နေဒီမိုဘိုင်းလူကြီးကတတိပညာရှင်တွေချက်ပြန်မှာပေါ့နော်
။ဟုတ်ကဲ့ဘလောက်ပါလာနိုင်မလဲအင်္ဂါ
။ဟိုဟာ percentage ကိုမင်းနေတော့ကျွန်တော်တို့ကအဲ့ဒါကြီး percentage ကိုတွက်မထားဘူးလေဗျ
။အော်ဟုတ်ကဲ့။ဘယ်နှနေရလောက်ရှိမလဲအင်္ဂါ။ဟု
တ်ကဲ့ percentage နဲ့ဘယ်နှနေရလောက်လဲဆိုတော့ဒီကျွန်တော်တို့ဒီနည်းနဲ့ဆက်တဲ့နေရာဌာနကြီးကြာ
။ဟုတ်ကဲ့။ဥ
က္ကဋ္ဌထုတ်လဲတော့ပြန်ဆက်ချက်ဌာနကအဲ့တော့ရတဲ့နဲ့ဆိုင်နေပို့စီပေါ့လား
ဟုတ်လားဟုတ်ကဲ့
ဘုံကတော့ကဲတဝေးဦးကြီးတို့ကဆင်းရလာဒါကတော့ common sense တော့ရလို့ရှင်အဲ့လိုရလာပဲပြင်းများတဲ့တဲမှာလည်းသိင်းနေမှာလည်းပါပြီးကြပေါ့
ဟုတ်ကဲ့
ပက်ရှိခုရှိတဲ့တဲမှာကျွန်တော်တို့ဝန်ကြီးဌာနကျွန်တော်တို့က30ရာခိုင်နှုန်းတော့ယူမယ်ဆိုတော့ဌာနအားကျွန်တော်တို့ဘာလို့ပြောလဲ technical credit လို့ပြောလို့ရမှာပေါ့ဗျာ professional လေးလို့ပြောလို့ရမှာပေါ့
ဟုတ်ကဲ့ပ
ါဗျာအကြမ်းင်းအဖြစ်တော့ဒီလိုပဲပြောလို့ရမှာပေါ့
အရင်သမရဦးသိန်းစိန်အစိုးရဒေကသူတွေရောပါလာဖို့ရှိလားဘလို့ရှိပါလဲ
ว่าดาเนี่ย very specific question นี่ดิคือคู่ไอ้ common sense เนี่ยเปลี่ยนสร้างขึ้นได้ดิครับเราတို့อ่ะบาลูกตรุว่าดิเนี่ยเล็กที่ชัวร์อ่ะดิเราတို့เปลี่ยนพี่แล้วค้านมาโ
หโอเคป่ะโหเราอ่ะดิดอแองเกโล NLD party က ဒီဒေါန်ဆန်းစုကြည်ဥဆောင်ပြီးတော့အမျိုးသားပြန်လည်တင်မြတ်ရေးအတွက်လုပ်နေတယ်ဆိုတော့ဒီဘက်ကရောပါလာဖို့များရှိမလား
တင်မြတ်ရေးမှာတိုင်းနိုင်ငံကဦးမဥတီကုံမြတ်ဆိုလို့ကျွန်တော်တို့ဟိုအပ်စ်လိုက်တာပဲလေဗျာတိုင်းနိုင်ငံကပါတီရပဲလေဟုတ်လား
ဟုတ်ပါတယ်ကဲအဲ့တော့ဟိုကျွန်တော်နောက်တစ်ခုကအန်တီဒေါအောင်ဆန်းစုကြည်ရဲ့အခမ်းကဏ္ဍကရောဘယ်လိုရှိပါလဲအစိုးရအဖွဲ့ထဲမှာပါလာမယ်လို့လည်းသတင်းတွေထွက်နေတယ်ဒါပေမဲ့လွတ်တော်မှာပဲဆက်ရှိသွားမလားဘယ်လိုများရှိပါလဲအန်ကဲ
အဲ့ဒါတော့မကြမ်းဘူးလာမီညော်ပေါ့ဗျာ
ဟုတ်ကဲ့အန်ကဲပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုရောအန်ကဲရော NLD အစိုးရအဖွဲ့ကဘယ်လိုများဆက်ပြီးတော့လှုပ်ဆောင်သွားဖို့ပြင်ဆင်ထားပါလဲ
ဟိုကျွန်တော်မြန်မာနိုင်ငံမှာငြိမ်းချမ်းရေးမရလို့ဆိုရင်ဒီမိုကရေစီဘယ်နဲ့လို့တည်ဆောက်မလဲကျွန်တော်တို့လုပ်မဲ့ project တွေ appeal process ပါတာပေါ့ဗျာအော်မယ်ကျွန်တော်တို့ဆွေးနွေးပွဲနိုင်ပြီဆိုလို့ရှိရင်အဲ့ peace process လုပ်ငန်းကိုကျွန်တော်တို့ဒေါက်ဆန်းကြီးဥဆောင်ပြီးလုပ်မှာပေါ့
ဒီ MPC နဲ့ရောဆက်ပြီးတော့အဲ့လိုမျိုးလုပ်သွားမှာလား MPC ကအ
ဲ့ဒါတရားဝင်ပြည်သူတွေ MPC နဲ့ဒေါက်ဆန်းကြီးဒီတုန်းကဒီဒေါက်ဆန်းကြီးက MPC ရဲ့လုပ်ရက်တွေကိုအတိမတ်ပြုပါတယ်လို့လည်းအဲ့ဒီမှာသူတို့လုပ်ခဲ့တဲ့လုပ်ငန်းရှင်တွေကိုအတိမတ်ပြုပါတယ်လို့ပြောပြီးဒီ MPC ကတော့ပေါင်းပြလုပ်မယ်လို့ပြောပြပါပြီဒါအရင်ဆုံးကဟာတွေတန်ကြည့်လိုက်လို့ရှင်သိမှာပါ
အစိုးရအဖွဲ့စရင်ကဘတော်လောက်များထွက်လာနိုင်မလဲအင်္ဂါရဲအဖြစ်ပါအ
စိုးရစရင်ကဒီနေ့ကကျွန်တော်တို့ဝန်ကြီးဌာနနဲ့ဟိုအရီလုပ်ပြီးလို့ရှိရင်အစိုးရစရင်ကက်ဘိနက်ကနာမည်ကိုကျွန်တော်တင်ရတော့မှာလေ
ဟုတ်ကဲ
့အဲဒီကြလို့ရှိရင်ကျွန်တော်ပြန်ပါတယ်ကမ်းမင်းမှုပေါ်လာနော်ဒီကတဲ့ဒီတန်နဲ့ကန်သွားပြီးတော့နောက်တစ်ပတ်ဆိုလို့ရှိရင်ကျွန်တော်တို့အကုန်လာတော့မှာပါလိုအပ်မဲ့ကျွန်တော်တို့ရဲ့ team ကအခုပြီးတခုဟိုပေါ့လေပြောင်းပြီးတော့တင်ရတဲ့အခုထုတ်ကြမှာပါဗျာ
ဟုတ်ကဲ့ပါအင်္ဂါအဲ့ဒါဆိုရင်ကျေးဇူးတင်ပါတယ်အင်္ဂယ်ဦးစောမြင့်မောင
်ဟုတ်ကဲ့ညာကျွန်တော်လည်းကျေးဇူးတင်ပါတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရဒေါက်တာစောမြင့်မောင်ကိုကိုရန်နိုင်ကဆက်သွယ်မေးမြန်းထားတာပါရှင်ခုတော့မနက်ဖြန်ည9:00နာရီမှာဆွေးနွေးမဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြည့်ရအောင်ပါ
ရွေးချယ်ခံသမ္မတဦးထင်ကျော်ဦးစောမြင့်ဆိုရအဖွဲ့ရဲ့ဝန်ကြီးဌာနအရေးအတွက်စီးပွားထွက်လာပါပြီအခုအရေးအတွက်ထက်ဝန်ကြီးဌာနတွေရှော့ချထားတာကြောင့်အခုအစိုးရအဖွဲ့တွေမှာပါမယ့်အစိုးရအဖွဲ့ဝင်အရေးအတွက်ဟာအရင်ကရှိခဲ့တာတည်းပိုပြီးနှဲတော့မှာပါဒီအစိုးရအသစ်ဖွဲ့စည်းပုံနဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဘဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။မနက်ဖြန်စနေည9:00နာရီတိုက်ရိုက်လေးလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့ထိုင်းနိုင်ငံရောက်ရွှေ့ပြောင်းအလုသမားတွေမှတ်ပုံတင်နိုင်တော့မယ့်သတင်းတင်ပြပါမယ်။မြန်မာရွှေ့ပြောင်းအလုသမားတွေအတွက်တရားဝင်မှတ်ပုံတင်လုပ်ဖို့ထိုင်းအလုသမားဝန်ကြီးဌာနရဲ့တရားဝင်ကြေညာချက်အရကျန်းမာရေးဆိုင်ရာစစ်ဆေးမှုတွေနဲ့ငွေသင်းဒါရီကိုမတ်လ15ရက်နေ့မှာစတင်နိုင်ပြီဖြစ်ပါတယ်။မတ်လ25ရက်နေ့ကနေစပြီးတော့တက်ဆိုင်ရာ one stop service တွေကနေတက်တန်းတိုးပြီးတာအလုပ်လုပ်ခွင့်ကပ်ပြားတွေကိုလည်းထုတ်ယူနိုင်ပြီလို့ဆိုပါရယ်။ဒီအစီအစဉ်တက်ကြောင့်ထိုင်းနိုင်ငံရောက်တန်းနေချီတဲ့မြန်မာအလုပ်သမားတွေရဲ့အခက်အခဲတွေဘယ်လောက်ပြေလည်သွားမလဲဆိုတဲ့အကြောင်းထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမကအခုလိုသတင်းပေးပို့ထားပါတယ်ရှင်
။လေးနှစ်ပြည့်ထားတဲ့နိုင်ငံကူးလက်မှတ်ကင်ဆောင်ထားပြီးအလုပ်လုပ်ခွင့်လက်မှတ်ကုန်ဆုံးထားသူတွေပန်းရောင်ကတ်လို့ခေါ်တဲ့ထိုင်းနိုင်ငံကထုတ်ပေးထားတဲ့အလုပ်လုပ်ခွင့်မှတ်ပုံတင်ကတ်သက်တမ်းတိုးဖို့အတွက်လိုအပ်နေသူတွေကိုထိုင်းအစိုးရကသက်တမ်းပြန်တိုးပေးတဲ့အစီအစဉ်ကိုမတ်လ15ရက်နေ့ကနေစတင်ပြီးဖြစ်ကြောင်းထိုင်းအစိုးရဘက်ကကြေညာလိုက်ပါတယ်။မြန်မာ၊ကမ္ဘောဒီးယား၊လာအိုရွှေ့ပြောင်းလို့သမားအားလုံးဟာသတ်မှတ်ထားတဲ့ဆေးရုံတွေမှာစစ်စစ်ခါတွေကိုပေးဆောင်ပြီးစစ်စစ်ခါနီးစပ်ရာအလုပ်သမားရုံးနေတာမကတနိုင်ငံလုံးအနှံ့အပြားမှာရှိတဲ့24နာရီဖွင့်တဲ့7-11 ဆိုင်တွေမှာအလုပ်လုပ်ခွင့်အတွက်ပေးဆောင်ရမယ့်ငွေကြေးတွေကိုဝန်ဆောင်ကထိုင်းဘတ်ငွေ10ဘတ်အပိုပေးဆောင်ပြီးပေးသွင်းနိုင်ပြီလို့ဆိုပါရယ်ဒီအတွက်အလုပ်သမားအခွင့်အရေးရတစ်နှစ်လောက်အားကထိုင်းဘတ်ငွေ300နဲ့အချိန်ပိုကြေးတစ်နာရီ56ဘတ်ရတဲ့မြို့နယ်60ကျော်ကအလုပ်သမားတွေအတွက်အဆင်ပြေနိုင်ပေမဲ့တစ်နှစ်လောက်အားကအပြည့်မရတဲ့တက်ခရိုင်လိုနယ်မြေမျိုးကအလုပ်သမားတွေအတွက်တော့အဆင်မပြေနိုင်သေးဘူးဆိုပြီးရွှေပြောင်းအလုပ်သမားရေလှုပ်ရှားဆောင်ရွက်နေသူဦးမိုးကျိုးကဆိုပါတယ
်ညီမရွှေပြောင်းလူသမားတွေကဆက်ဆံရာ KID ကအလိုက်လူဝါကတွေကမတူကြဘူးတိုင်းနိုင်ငံမှာမဲဆောက်တာဝင်တက်ခရစီကပါဝင်ဒီလူသားက300မရတဲ့ဒေတာပေါင်း18ခုအဲဒီလူဝါကမဲတဲ့ဒေတာတွေမှာတော့ငွေကြီး900ဆက်ဆံကိုစလုံးနဲ့တစ်ခေတ်ဆင်းမှုအခက်အခဲရှိနေပေါ့ဒီလူသမားတွေကအထောက်အထားမဲ့ဘဝတွေအထောက်အထားရှိဘဝရောက်လာဖို့မလိုဘူးပြီးတော့ အဲ့ဒီ KI 18ခုရတယ်ကျန်တဲ့ KI 60ပဲကျန်တဲ့ KI 60ပဲကတော့အဆင်ပြေသွားတယ်အဲ့ကျန်တဲ့ KI 60ကိုထိုင်းနိုင်ငံမှာမိသားစုကတော်တော်ရရဒီသားကြီးဖြစ်တဲ့အတွက်စိတ်ကြက်မလားအဲ့လိုနှစ်ပတ်အနောက်ကကျွန်တော်လည်းစဉ်းစားတာသူတို့လည်းအလုပ်သမားတွေမှာစိတ်ကြက်ကြက်နေတော့ကျွန်တော်ကစွဲစားကားကြီးစွဲစားကြီးတွေစွဲစားဖို့ကြားပွဲစားတွေဒီကြည့်လို့ဆိုတော့အဲ့လိုဝန်ဆောင်ပေးတယ်ဆက်လို့ရှင်ရတော့ရဲ့အနေထားတွေဆက်ကျော်နိုင်တာလေ
အခုပေးဆောင်ရမယ့်ငွေကြေးဟာအလုတ်သမားတဦးကိုအလုတ်လုတ်ခွင့်နဲ့ကျန်းမာရေးအာမခံအတွက်နှစ်နှစ်စာကုန်ကျစရိတ်ကဗန်းငွေ 9,000 ကျော်ရှိတာမို့အလုတ်သမားတိုင်းကအဆင်ပြေဖို့အတွက်မလွယ်ကူနိုင်သေးဘူးဆိုပြီးရွှေပြောင်းအလုတ်သမားရေးလှုပ်ရှားဆောင်ရွက်နေသူဦးအောင်ကျော်ကလည်းဆိုပါတယ
်ဆိုင်နိုင်ငံမှာရည်ရွယ်အားဖြင့်ဆိုင်ငံရေးကိုဒီချိန်ပတ်စံဖြစ်တဲ့ဓလိရှိပါတယ
်ဟုတ်ကဲ့
ဒါကြောင့်မတင်ထုတ်ပြီးတဲ့အခါမှာလုပ်သားတိရဲ့ဒီအမှဆိုလို့ဒီကဲဆိုင်အစိုးရရဲ့ policy အရဆိုရင်ဒီပိုင်းအောင်ကတ်ကိုတစ်နှစ်တည်းတမပြီးပါလေအဲ့တော့3000တရာနဲ့ချစ်တင်ကြတယ်အဲ့ဒါဆိုရင်တချို့စိတ်ရုံတွေအဲ့ဒါကို installment နဲ့သူကဟို15ရက်ကိုသူ15ရက်ကိုပြည်တင်ငွေစုဆောင်ပြီးမှလုပ်တဲ့ကြလုပ်သားတိရဲ့တင်းတဘုမဖြစ်တိုင်းလည်းရှိတယ်အခုချိန်နေခါမျိုးမှာတော့ဒီဝေးတဲ့ကြိုင်နဲ့တပေးပြမှာဆိုတော့လုပ်သားတိရမှလည်းများစွာအဆက်ဆက်ဖြစ်လာအောင်မှာအဲ့ဒါလည်းပြဿနာတစ်ခုနဲ့ပေါ်လာအောင်မှာဖြစ်ပါတယ
်အခုလက်မှတ်လုပ်မဲ့အစီအစဉ်ရဆိုရင်ထိုင်းတက်ကရစ2558ခုနှစ်ကနေ2558ခုနှစ်ထုတ်ပန်းရောင်ကတ်ကင်ဆောင်ထားသူတွေမြန်မာနိုင်ငံယာယီနိုင်ငံကုလက်မှတ်စာအုပ်ခရမ်းရောင်နဲ့အနီရောင်ကင်ဆောင်ထားသူတွေတာမန်နိုင်ငံကုလက်မှတ်ကင်ဆောင်ထားသူတွေဖြစ်ရမယ်လို့ဆိုပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာတော့မတ်လ15ရက်နေ့ကနေစတင်ပြီးဘန်ကောက်ဗဟိုဆေးရုံကြီးအပါအဝင်ဆေးရုံ9ခုမှာဆေးစစ်ဖို့အတွက်ထိုင်းအစိုးရကညွှန်ကြားထားပါတယ်ဒီဆေးရုံတွေကိုသွားတဲ့အခါမှာအလုတ်ရှင်တွေရဲ့ထောက်ခံစာတွေပါယူသွားရမှာဖြစ်ပြီးဆေးစစ်ချက်တွေရပြီဆိုရင်တော့24နာရီဖွင့်ထားတဲ့ 7-11 ဆိုင်တွေမှာအလုတ်လုတ်ခွင့်အတွက်ငွေကြေးတွေကိုပေးသွင်းနိုင်ပြီလို့ဆိုပါတယ်။ရရှိတဲ့ပြည်စာကိုတော့နီးစပ်ရာ One Stop Service တွေကိုမတ်လ25ရက်နေ့မှာသွားရောက်ပေးပို့နိုင်ပြီးဧပြီလ1ရက်နေ့မှာတော့တက်တန်းတိုးထားတဲ့အလုတ်လုတ်ခွင့်ကပ်ပြားအစ်စ်ကိုရရှိမှာဖြစ်တယ်လို့လည်းဆိုပါတယ်။ဒါအပြင်ကန့်သက်ချက်အရဒီအလုတ်လုတ်ခွင့်ဟာ2018ခုနှစ်မတ်လ31ရက်နေ့အထိအလုတ်လုတ်နိုင်ပြီးသတ်မှတ်ချက်တင်တဲ့သားအလုတ်ပြောင်းနိုင်တယ်လို့ဆိုထားပါဗါအလုတ်လုတ်မဲ့သူဟာအသက်55နှစ်ထက်ကျော်တဲ့သူမဖြစ်စေရဘူးလို့လည်းဆိုထားပါဗါအလုတ်လုတ်မဲ့သူဟာခရီးအလယ်ပတ်သွားနိုင်တယ်လို့လည်းပြောဆိုထားပေမဲ့အသေးစိတ်ကိုတော့ပြောဆိုထားခြင်းမရှိသေးပါဘူးရှင
်မအေးအေးမှာပါရှင်ခုတော့မြန်မာနိုင်ငံထဲကမိုဘိုင်းဖုန်းခေါ်ဆိုကားတွေထက်ကအခွန်ကောက်ခံတော့မဲ့သတင်းတင်ပြပါမယ်။မိုဘိုင်းဖုန်းသုံးဆွဲသူတွေအနေနဲ့ဖုန်းခေါ်ဆိုခအတွက်ဖြစ်သွင်းမဲ့ငွေပမာဏရဲ့900ခိုင်နှုန်းကိုကုန်သွယ်လုပ်ငန်းခွန်အဖြစ်ဧပြီလ3ရက်နေ့မှာစတင်ပေးဆောင်ရတော့မှာဖြစ်ပါတယ်။မိုဘိုင်းဖုန်းအသုံးပြုသူတွေစီကအခွန်900ခိုင်နှုန်းကောက်ယူမဲ့အစည်းအဝေးကိုအများဆန္ဒအရပြည်အောင်စုလွတ်တော်ကပြီးခဲ့တဲ့2015မေလကုန်ပိုင်းမှာဘဏ္ဍာနှစ်တစ်နှစ်ကြာဆိုင်းငံ့ဖို့ဆုံးဖြတ်ပြီးနောက်ပိုင်းဒီအစည်းအဝေးကိုအခုပြန်လည်စတင်လိုက်တာပါ။ဒီတဲ့အပြည့်ဆုံးကိုတော့ VOA သတင်းထောက်မမမြင့်ခိုင်ကတင်ပြထားပါရရှင်
။ဟုတ်ကဲ့။လာမယ့်ဧပြီလ1ရက်နေ့ကစတင်ပြီးမိုဘိုင်းဆက်သွယ်ရေးဝန်ဆောင်မှုအားလုံးအနေနဲ့သုံးဆွဲသူတွေရဲ့ဖုန်းငွေဖြည့်သွင်းခြင်းအပေါ်မှာကုန်သွယ်လုပ်ငန်းကွန်900ခိုင်နှုန်းစတင်ကောက်ခံတော့မှာဖြစ်ပါတယ်။ဖုန်းခေါ်ဆိုကားအတွက်ဖြည့်သွင်းမဲ့ငွေပမာဏရဲ့900ခိုင်နှုန်းကိုအခွန်ပေးဆောင်ရမယ့်အစီအစဉ်နဲ့ပတ်သက်လို့နိုင်ငံတကာမှာလည်းဒီလိုစနစ်မျိုးရှိတာမို့သုံးဆွဲသူတွေအနေနဲ့နားလည်လိမ့်မယ်လို့မျှော်လင့်ပြီးအခုလိုအခွန်ပေးဆောင်ရမှုအပေါ်သုံးဆွဲသူတွေအနေနဲ့ဝင်မပူအောင်တော့စီစဉ်သွားမယ်လို့မြမဆက်သွယ်ရေးလုပ်ငန်း MPD ရဲ့စီးပွားရေးဌာနကဒုတိယအရာရှိချုပ်ဦးသိန်းဟုတ်ကပြောပါတယ
်။ဒါကပြည်သူ့လွှတ်တော်ကနေပြီးတော့အတည်ပြုရတယ်ဆိုတော့သူတို့ကအားလုံးသိပြီးသားအနေနဲ့ပါလေ။ပြည်သူ့အားလုံးသိပြီးသားအနေနဲ့နိုင်ငံတကာမှာလည်းဒီလိုပဲပြရဆိုတော့သူတို့ပြရမယ်တောင်းဝန်ရှိတာပေါ့။ဒါပြရတဲ့တောင်းဝန်ရှိတော်ညာလည်းကျွန်တော်တို့ကလည်း promotion တွေနဲ့ပြန်ပြီးတော့သူတို့ပြန်ကာဘာပြောင်းလာလုပ်ပြီးနေလေ။သူပြရတယ်ဆိုတော့ညာလည်းပြရတဲ့ဟိုမဖြစ်အောင်တော့ကျွန်တော်တို့စဉ်းစားပြီးမှာပေါ့ပြီးတာတော့ပြရမယ်နော်ဒါတော့သုံးဆွဲသူစမြိုင်ဆိုတာအကွန်ငွေ900ခိုင်နှုန်းဆိုတာကောက်သေးတာပဲ
2015ဧပြီလကပြဋ္ဌာန်းခဲ့တဲ့ပြည်ထောင်စုအခွန်ဥပဒေအရဖုန်းငွေဖြည့်သွင်းမဲ့ပမာဏအပေါ်အခွန်ကောက်ခံတာဖြစ်ပြီးမိုဘိုင်းဖုန်းအသုံးပြုသူတွေအနေနဲ့တထောင်ချက်စာဖုန်းငွေဖြည့်ရင်အခွန်900ခိုင်နှုန်းအနေနဲ့48ချက်ပေးဆောင်ရမှာမို့သုံးဆွဲသူတွေအနေနဲ့952ချက်ဖို့ပဲအသုံးပြုခွင့်ရမှာဖြစ်ပါတယ်မိုဘိုင်းဆက်သွယ်ရေးဝန်ဆောင်မှုလုပ်ငန်းတစ်ခုဖြစ်တဲ့ Oridu မြန်မာအနေနဲ့လည်းပြည်တော်စုအခွန်ဥပဒေအရဧပြီလ1ရက်နေ့မှာဖုန်းငွေဖြည့်မဲ့ပမာဏရဲ့900ခိုင်နှုန်းအခွန်ကောက်ခံမဲ့အစီအစဉ်ကိုစတင်သွားမှာဖြစ်ပြီးအခွန်ကိုဘယ်လိုပုံစံမျိုးနဲ့ကောက်တင်တယ်လဲဆိုတာဆွေးနွေးနေစေလို့ ဥရီဒူးမြန်မာရဲ့ပြန်ကြားရေးအဖွဲ့ကတာဝန်ရှိသူကပြောပါတယ
်။5% ပေးစာမယ်ဆို ADPB ရဲ့အချိန်မှာကျွန်တော်တို့ဟူဆွေးနွေးနေရဲ့ဆိုရနေဆက်ပြီးတော့ဘယ်လိုပုံစံမျိုးနဲ့ကောက်တင်လဲပေါ့နော်။အဲဘယ်လိုမျိုးပေးစာမလဲဒီဒီကိုကြာဆွေးနွေးနေသေးပဲရှိသေးတယ်။အဲတခြားတော့အဲဆွေးနွေးနေရဟိုပါပေါ့နော် confirm မဖြစ်သေးဘူ
း။ဖုန်းဝေဖြစ်ကတန်ဖိုးရဲ့900ခန့်လုံးကုန်သွယ်ကုန်ပေးဆောင်ရမယ့်အစီအစဉ်ကိုပြီးခဲ့တဲ့2015မေလ18ရက်နေ့မှာအစိုးရကထုတ်ပြန်ခဲ့ပေမဲ့သုံးစွဲသူအများစုကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့တာမို့ပြည်ထောင်စုလွှတ်တော်က2015ဘဏ္ဍာနှစ်မှာဒီအစီအစဉ်ကိုဆိုင်းငံ့ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။သုံးစွဲသူလူထုတွေအနေနဲ့အခွန်ပေးရမှာကိုဝင်လေးနေတာမဟုတ်ဘဲကောင်းမွန်တဲ့ဝန်ဆောင်မှုတွေလိုအပ်နေတာဖြစ်တယ်လို့လက်ရှိသင်ငန်းကျွန်းမြို့နယ်ရဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်လေးဖြစ်ဘလော့ဂါတဦးလေးဖြစ်တဲ့ကိုနေဖုံးလက်ကအခုလိုပြောပါတယ
်။အခွန်ဟုတ်ကဲ့ကျွန်တော်တခါလဲပြောဦးပါတယ်ဗျာဟိုလေလူထုကလေဒီအခွန်ပေးရတာကိုနှမျောတာမဟုတ်ကြအဓိကအခွန်နဲ့ထိုက်တန်တဲ့ service ပေါ့နော်ဒီလားဝန်ဆောင်မှုဒီအခွန်ကောင်းလာဆိုတော့ကျွန်တော်တို့အများကဝင်တစ်ဖက်ကဝင်ဆောင်မှုဟောဖြစ်တယ်တိုက်အခွန်ကောက်ပါဟိုတစ်ဖက်ကဝင်ဆောင်မှုကောင်းကောင်းပေးနိုင်ရင်ကျွန်တော်တို့ကအခွန်ပေးရတာကိုလူတို့ကစိတ်တူမှာမဟုတ်ဘူးကြည့်လားအခုတစ်ဖက်ကဝင်ဆောင်မှုကိုကြည့်တော့ကျွန်တော်တို့ကကောင်းကောင်းလည်းမရဘူးတိမတစ်ဖက်ကအခွန်ကောက်ဝေးကြတော့အဲ့လိုမျိုးဟိုအများကြီးအဲ့လိုပေးနေရတဲ့ဆိုတဲ့ခါမျိုးမှာနည်းနည်းအဲ့ပြဿနာရှိတာပေါ့အဲ့တော့ကျွန်တော်မြင်တော့အခွန်ကောက်တဲ့ဆိုတဲ့ကိစ္စကိုတော့အခွန်ကိုလူတို့ကပေးတယ်ဆိုတဲ့ကိစ္စကိုအကြီးကြီးလောက်တာလောက်တာတစ်ပိုင်းတစ်ဖက်ကဒီဝင်ဆောင်မှုတွေပေါ့နော်ဒီကောင်းကောင်းအဲ့လိုပြန်ပြီးတော့ပေးနိုင်တဲ့အနေအထားမျိုးတွေလည်းတစ်ဖက်ကဖန်တီးတာလည်းတစ်ဖက်ကလုပ်ရမှာထင်တယ်။မဟုတ်ဆိုရင်တော့ဒီအခွန်ပေးရတဲ့ကိစ္စပေါ်မှာလူလူကဘယ်လိုမှအမြင်ပြေမှာမဟုတ်ဘူ
း။ပြီးခဲ့တဲ့နှစ်ပြည်တော်စုလွှတ်တော်ရဲ့ဆုံးဖြတ်ချက်အရ2015ဘဏ္ဍာနှစ်ကုန်ဆုံးချိန်2016ဧပြီလ10ရက်နေ့မှာဖုန်းငွေဖြည့်ကတ်တန်ဖိုးရဲ့900ခန့်လုံးကိုအခွန်ကောက်ခံမဲ့အစီအစဉ်ကိုပြန်လည်စတင်လိုက်တာဖြစ်ပြီးလူလူကိုအခွန်နဲ့ပတ်သက်လို့ဝန်တော့ဝန်ပိုးမဖြစ်အောင်တေချာနားလည်အောင်ရှင်းပြဖို့လိုမယ်လို့သုံးသပ်မှုတွေလည်းရှိနေပါတယ်ရှင်။
မမြင်မြင်ခိုင်ပါရှင်ခုတော့မောင်းလုပ်ငန်းအသက်ပညာအကြောင်းတင်ပြပါမယ်မြန်မာနိုင်ငံအပါအဝင်အာရှတလွားကဘာသာရေးအခမ်းအနားလိုထူးခြားတဲ့ပွဲလမ်းတစ်ပင်တွေမှာမောင်းတွေကိုအသုံးပြုကြတာအစဉ်အလာတစ်ခုဖြစ်ပါတယ်ရာစုနှစ်တွေနဲ့ချီကြမြင့်လာတာနဲ့အမျှမောင်းတွေကိုဖန်တီးတဲ့အသက်ပညာတွေလည်းပြောင်းလဲလာနေတာပါ VOA သတင်းထောက် Steve Harmon မန္တလေးမြို့ကပေးပို့ထားတဲ့သတင်းဆောင်မကိုတော့ကိုအောင်လင်းဦးကပြောပြပေးမှာပါ
မန္တလေးတိုင်းတွင်မှရှိတဲ့ဇေယျမင်္ဂလာကျောင်းဝင်းကမကြီးပင်ရိပ်အောက်မှာမောင်းသွန်းလုပ်တဲ့လုပ်ငန်းကိုကြည့်မယ်ဆိုရင်တော့ကြေးခစ်ကနေတန်ခစ်ကိုပြောင်းလဲလာတာတွေ့နိုင်ပါတယ်။ဘုံကြီးကျောင်းနေဖရားတွေအတွက်ဝယ်ယူလူတန်းလေးရှိတဲ့အေယာမမောင်းကြီးတွေကိုသွန်းလို့ရမှာအဓိကအသုံးပြုတဲ့ကျင်းနေဈေးတွေမြင့်တက်လာတဲ့အတွက်ထိုင်းနိုင်ငံကလက်မှုပညာရှင်တွေတန်နဲ့သွန်းလုပ်ဖို့ကြိုးစားခဲ့ကြပေမဲ့မောင်းတန်တော့မထွက်ပါဘူး။မြန်မာနိုင်ငံမန္တလေးမြို့မှာတော့အခုနောက်ဆုံးမောင်းကြီးစားတွေကိုပါတန်နဲ့အောင်မြင်မြင်ထုလုပ်နိုင်ခဲ့တဲ့အကြောင်းကျေးဇူးပညာရှင်သူဖြစ်တဲ့ဦးတန်းစောကပြောပါတယ်
ဟုတ်ကြီးနဲ့ကြရင်သုံးပေပဲရှိတော့ကြတော့အကြီးလိုချင်ရတယ်အကြီးလိုချင်ရတယ်ဆိုတော့ကျွန်တော်တို့ကအကြီးဘက်ကိုဒီမက်တယ်မောင်းဘက်ကိုပြောင်းပြီးထုတ်ပေးတာပေါ့အဲ့လိုမျို
းသင်္ကာတော်တပားဖြစ်တဲ့ဥပညာဇောတာကတော့လက်ရမြောက်ထုတ်လုပ်ထားတဲ့မောင်းနေရဖို့မွန်ပြည်နယ်တထုံမြို့ကနေအရောက်လာခဲ့တဲ့သူပ
ါတက်ညီလက်ညီနဲ့စိတ်တက်တွေတက်ကြအောင်ဒီမောင်းကိုတီးပြီးတော့အဲတိုက်ပွဲတွေကိုဆင်းနေခဲ့တယ်ဒါကဒီမောင်းတာဟာလူတစ်ယောက်ကိုစိတ်တက်ကိုတက်ကြွစေတဲ့သဘောရှိသလိုဒီမောင်းဒီအောင်မြင်မှုအထိတ်မှတ်ရဲ့တိခတ်ချင်းဆိုတာကိုလည်းဖြစ်ပေါ်စေပါတယ
်ချင်းဆယ်ပေတိရှိတဲ့အကြီးဆုံးမောင်းတစ်လုံးကိုတော့ကြံ့ငွေ35သိန်းလောက်ထိပေးရပါတယ်မန္တလေးကကျေးသွင်းပညာရှင်ဦးစင်မင်းကတော့ဒီထက်ပိုကြီးတဲ့မောင်းတွေကိုနှစ်တလောထုလုပ်နိုင်ပေမဲ့မောင်းနှံစစ်စစ်ထွက်အောင်ကတော့ဆက်ကြိုးစားဖို့လိုသေးတယ်လို့ပြောပါတယ
်မူနဲ့ဖြစ်ဖြစ်ဟို press လုပ်ပြီးတော့ရိုက်မယ်ဒီပုံတန်းကြီးတော့ထွက်လာမှာပဲဒါမဲ့အဲ့တံများတိုင်းကြီးပဲထွက်မှာအမို့ကြီးပြားတိုင်းပဲထွက်မှာ။ဒါမို့ plastic အတိုင်းပဲထွက်မှာ။သူကဟိုနှုတ်အန်းလို့မဖြစ်တဲ့အတွက်လေ။ပုံတရံကတော့ကြာသွားမှာပဲ။နောက်ပြီးတော့ပို့ပြီးတော့ smooth ဖြစ်မှာ။ဟိုဆက်ပစ္စည်းတွေလိုပဲဟိုကားတွေလိုပဲပတ်တီးဖားပြီးတော့ညီးနေအောင်ကျွန်တော်ကလုပ်လို့ရတယ်။ပုံတရံတော့ပို့မတရားကြီးလာသွားမှာ။ဒါမဲ့နှုတ်အန်းတော့မဖြစ်တဲ့အတွက်မောင်းတန်းတော့ထွက်မှာမဟုတ
်ဘူး။မန္တလေးကခြေသွင်းစရာတွေကတော့ဖန်တီးမှုတစ်တင်နဲ့အလှဆင်မှုတစ်တက်တင်မဟုတ်ပဲအတန်တားတဲ့မောင်းနေထုတ်လုံသွားနိုင်မှုလဲမျှော်လင့်နေရပါတယ်ခင်ဗျာ
။ကိုအောင်လင်းဦးစူးစီးတင်ပြသွားတာပါရှင် VOA American အတန်းရဲ့တောက်ကြနေညာဖက်အစီအစဉ်တွေကိုဆက်ပြီးထုတ်လင်းပေးနေတဲ့အစီအစဉ်တွေကိုတော့ line to meter 24 25နဲ့30နှစ်တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းအတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ line to meter 24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေညခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်မတ်လ18ရက်တောက်ကြနေညပိုင်းအတန်လွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုညဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိစီစဉ်တွေကိုလိုင်းတိုမီတာ24 25 30နဲ့51ပြင်လိုင်းလမီတာ190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့သုတဆုံလင်အမေရိကန်တခွင်သိပ္ပံနဲ့နေပညာနဲ့အမျိုးသမီးကဏ္ဍတွေကိုတင်ဆက်သွားမှာပါဒီကနေ့အပတ်စဉ်ကဏ္ဍတွေထက်ကကြားရဖို့ရှိတာကတော့
အခုဆိုကျွန်တော်တို့ကသစ်ပင်တွေခုတ်တယ်ညချောင်းတွေမြစ်တွေကလည်းကျွန်တော်တို့ဘာမှသိနေမှုမရှိဘူးအဲတော့ပျက်လာလဲဆိုတော့ညရှမ်းလာတယ်ပေါ့အဲအဲ့တော့
ထိန်သိမ်းရေးအင်ဂျင်နီယာဦးသိမ်းမော်ပြောသွားတာကိုသိပ္ပံနဲ့နည်းပညာကဏ္ဍမှာအပြည့်အစုံကြားရဖို့ရှိပါတယ်။ခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကအရင်ဆုံးသုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုထုတ်လွှင့်ပါမယ်။ဒီတစ်ပတ်သုတဆုံလင်အမေရိကန်တခွင်မှာတော့အလုသမားတမကရီရဲ့အရေးပါပုံတခါလုပ်ငန်းရှင်နဲ့ဝန်ထမ်းတွေကြားဘလို့အပေးအယူလုပ်နိုင်ကြသလဲဆိုတာတွေကိုတင်ပြပေးထားပါတယ်။ကော်လိုရာဒိုပြည်နယ်ကကုန်းလောင်ယုံကြီးကြပ်ရေးမှူးတယောက်ဖြစ်ခဲ့တဲ့ကိုဝင်းနိုင်ကိုကိုအောင်အောင်ကဆက်သွယ်မေးမြန်းတင်ပြချပါတယ်ရှင်။
ဟုတ်ကဲ့ကိုဝင်းနိုင်ငံကဒီဒန်ဗာမြို့ကကုန်ပစ္စည်းတူလောင်းနဲ့ဆက်ယုံမှာစီမံခန့်ခွဲသူဖြစ်နေအလုပ်လုပ်လာတာဆိုတော့ဒီလုပ်ငန်းဝင်မှာပေါ့နော်အလုပ်သမားတမကရရဲ့အနေထားကိုဟိုအရင်ဆုံးပြပြပေးပါလ
ားအဓိကတော့အလုပ်သမားတမကရရဲ့အခန်းကဏ္ဍအလုပ်ရှင်နဲ့အလုပ်သမားကြားထဲမှာတို့ကဟိုပဋိပက္ခမဖြစ်ဖို့အတွက်ပေါင်းကူးပေးတဲ့အခန်းကဏ္ဍနေပြီးတော့နေတယ်သူကအလုပ်သမားတွေရဲ့ကိုစားအလုပ်သမားတွေကျွန်တော်တို့ကုမ္ပဏီမှာဆိုရင်ညာနဲ့ချီနဲ့ကိုလုံးတယောက်ချင်းလိုက်စကားမပြောနိုင်ဘူးတို့ကိုစားတို့အတန်လေးကိုအလုပ်ရှင်ကိုပေးဖို့နောက်တစ်ခုကလုပ်ငန်းဝင်တွေမှာလေးစားမှုရှိဖို့ပြထားတဲ့ဟိုလစာပေးဖို့အတွက်နောက်ပြီးလုပ်ငန်းခွင်မှာတိုးတက်ဖွံ့ဖြိုးမှုရှိဖို့နောက်ပြီးလုပ်ငန်းခွင်ထဲမှာဟို safety လို့ခေါ်တဲ့စိတ်ချလုံခြုံရေးရှိဖို့အတွက်လုပ်သမားတွေကနေရာကြည့်ပြီးတော့အဲ့အရာတွေကိုအလုပ်ရှင်နဲ့အလုပ်သမားကြားထဲမှာသူတို့ကပေါင်းကူးပေးတဲ့အခန်းကဏ္ဍနေယူတယ်အဓိကတော့လုပ်သမားတွေရဲ့ကိုယ်စားလှယ်လို့ပြောလို့ရတယ
်ဟုတ်ကဲ့ဒီအလုပ်သမားတမကတွေရောအလုပ်သမားတွေပေါ်ဘယ်လောက်ထိအောင်ကိုစားပြုပါလဲခင
်ဗျာပြည်အောင်စုမှာပြည်နယ်50ရှိတယ်ဒါပေမဲ့တပြည်နယ်နဲ့တပြည်အလုပ်သမားတမကတွေရဲ့ပုံစံဟိုနောက်ပြီးရှင်ပြည်နယ်ဆိုရပူဝါဒတွေမတူဆိုကြပါစို့ကယ်လီဖိုးနီးယားတို့နယူးယောက်တို့ပါဆိုလို့ရှင်လုပ်သမားတမကတွေရဲ့အခန်းကဏ္ဍအင်ပါတန်ကြီးမှားတယ်ဒါသူတို့ပြည်နယ်ရဲ့ဖွဲ့စည်းပုံထဲမှာလည်းလုပ်သမားတမကတွေကိုအားပေးတဲ့ပုံစံမျိုးထည့်ထားတယ်ဆိုတော့ကျွန်တော်နေတဲ့ကော်လိုရာဒိုပြည်နယ်မှာဆိုရင်တို့အမေရိကန်မှာအသုံးတော့ဆိုလို့ရှိရင် Adwell ပေါ့နော်ကိုယ်စနားနဲ့ကိုယ်အလုပ်ဝင်တယ်ကိုယ်စနားနဲ့ကိုယ်လှုပ်ထွက်ခွင့်ရှိတယ်လို့ရှိရင်လည်းအကြောင်းပြချက်မပြည့်နဲ့ကိုယ်အလုပ်ထုတ်နိုင်တယ်လို့အလုပ်သမားကလည်းအကြောင်းပြချက်မရှိဘဲနဲ့အလုပ်ကထွက်နိုင်တယ်ဆိုတော့အဲဒီနယ်နဲ့ဒီနယ်တစ်ခုနဲ့တစ်ခုမှာမူဝါဒမတူ
ဟုတ်ကဲ့ဟိုအခုလို့ပေါ့နော်အလုပ်သမားတွေကိုကုစားပြုပြီးတော့အလုပ်သမားတမကကဒီအလုပ်သမားတွေအရေးကိုရှေ့ရှုပြီးတော့ဆောင်ရွက်ပေးတယ်ဆိုတော့ဒီအလုပ်သမားတမကတွေအနေနဲ့ရောဘယ်လိုရက်ဒီလဲ
အဓိကလေပတ်နေတဲ့ငွေကြေးရတာခုနကသူ union fee လို့ခေါ်တဲ့တမကကြီးပေါ့ဆိုကြပါစို့ကျွန်တော်တို့ပြည်နယ်မှာဆိုလို့ရှိရင်အနည်းဆုံးတစ်လောက် $36 လောက်အဲ union member ကြီးလုပ်သမားတယောက်ကပေးရတယ်ဆိုတော့ဟိုအခုဆိုရင်ဥမာအားပြပြောမယ်ဆိုရင် American မှာ AFL-CIO ဆိုတာအကြီးဆုံးလုပ်သမားတမကဆိုတော့လုံသမားဖွဲ့ပေါင်းလုံသမားသမကပေါင်း56ဖွဲ့လောက်နဲ့ဖွဲ့ထားတဲ့အဖွဲ့အစည်းဆိုတော့အဖွဲ့ဝင်ပေါင်း12တန်းခွဲလောက်ရှိတဲ့ဟာဆိုတော့တရားဝင် $36 နဲ့ဥမာအပြည့်တွက်ကြည့်ရင်ဒီဝင်ငွေတွေက12တန်းဆိုတွက်ကြည့်ပေါ့သူ့မှာရှိတဲ့ဝင်ငွေကအဲ့ဟာနဲ့တို့ကလုံသမားသမကကိုလည်းပတ်တာ
ဟုတ်ကဲ့ဒီအလုံသမားဒီသမကခေါင်းဆောင်တွေကိုရွေးချယ်တဲ့ပုံစံကိုလည်းနည်းနည်းရှင်းပြပေးပါဦ
းဟုတ်အဓိကတော့တို့ကလုံသမားကိုယ်စားလှယ်ဖြစ်တဲ့အတွက်တို့မှလည်းရွေးကောက်ပွဲအများအားရှိတယ်ဒီလုံသမားသမကခေါင်းဆောင်မကြိုက်ရင်တော့နေမှာရွေးကောက်ပွဲမှာဒီလိုသမားသမကကောင်းဆောင်ကိုဖြုတ်ချလို့ရတယ်ဒါသာလိုသမားရဲ့ခွင့်အရေးပဲနောက်တစ်ခုကသူတို့ခေါ်တာတော့ဒီ collective bargaining ပေါ့အင်္ဂလိပ်လိုခေါ်တော့ကျွန်တော်တို့ပမာမှုပြုမယ်ဆိုလို့ရှိရင်ပေါ့အစုအဖွဲ့လိုက်စုပြီးတော့တောင်းဆိုတာပေါ့နော်ဒါဆိုရှင်တောင်းဆိုတာဒီလစာကတော့နင်းနေတယ်ဒီလစာနဲ့ကငါတို့မိသားစုရဲ့စာဝန်တွေမဖူလုံဘူးဆိုရင်အဲ့လိုမျိုးလုပ်လို့ရတယ်တောင်းဆိုလို့ရတယ်နောက်စာချုပ်တွေမှာပြင်ဆင်ပြီးချုပ်ဆိုလို့ရတယ်နောက်ဆုံးမှလို့ရှိရင်မလျာရောဘူးဆိုလို့ရှိရင်သပိတ်မောက်တာလို့အလုံးမစင်မနေတာလို့ဒါကအလုံးသမားသမားကတရားခေါင်းဆောင်ပြီးတော့သူတို့အလုံးရှင်ကိုဖိအားပေးတာပေါ့
ဒီနိုင်ငံနဲ့ဆွေးနွေးတယ်ခုနကကော်ပိုရိတ်ဘာဂိန်းလို့ခေါ်တဲ့စူပေါင်းပြီးတော့ဖျားပေးတဲ့ဟာအဲ့ဒါမှအစင်မပြေဘူးဆိုလို့ရှိရင်တပိတ်မှောက်ပြတာအလုပ်မစင်မနေတာစသည်ဖြင့်ဒီလိုပုံစံမျိုးကြီးတွေလုပ်နိုင်တယ်စွမ်းအားတော့ရှိတယ်တော့မှာဟုတ်ကဲ့ဒီတချို့လုပ်ငန်းခွင်တွေမှာလုပ်သမားသမဂ္ဂတွေရှိတယ်တချို့နေရာတွေမှာတော့မရှိဘူးဆိုတော့ဘလို့အနေထားမျိုးမှာဒီလိုအလုပ်သမ
年破壁，怎么个破壁了？边米种边不熟，老子妈也单苗都摘了，所以讲就怎么个破坏的？他怎么个破坏的？公里起码拉少呢，来干啥上的位的？不能把的别的，老子妈也有需要呢，没有起码老年下的农安工的青年。就老公们的嘛，在中央也不嘞，农安工青年也没搞工作，没那么大，没那么东边办公室，没工厂没有，一年用不啦，一年没用啦是吧？老他妈的呀，刚收办公室的这些问，不刚来的这个吧，那是都是老先的，某些二桥都的也南京包家母，老他妈他妈家的也搞过被他的，哎，这老没有的，我不得的宝马的呀呢，说假话说老他妈的老厂不是的，哎，这么西边的，这么西边的。包括某尼某多那讲，这口口讲的那讲，汤都没有，汤没说这些，这他妈他妈干的，老些人对比了，大个面单我们修，大个老他妈乌不得的一样，粗泡木细的嘞，说老他妈对，谁吃龙椒木细的，俺这口口南京包家比了，那都没有，俺都搞木片都没有，老他妈他妈干的，俺都什么干过他的，说第一吃个一几种嘛，老他妈的龙椒谁吃也木个。老多妈他妈家里也搞过别的。
好嘅，我那时候没个嘛，这从龙岩县里下来喂的，老多妈他妈家里家务那嘛没有，没在家务啵。所以说，哎，六七年奥妈的，老多妈人呢，老先家嘛啵喏，我不老白有没有老家来，所以讲来我比较不用。
我这一回是因为产品，我白年嘛有保险的，白年嘛安那些新的嘞。所以讲叫别没有的，因为说都快都在前面谈那嘞，八万那边的。俺屋里家里嘛，婆子的苦差不多了，俺屋里他妈有没啥三千五，俺屋里大爷也没呢，这刚分他来包，母娃他等俺都见东见的是了，把老来说，老都他那人他那人他那人他那人嘛，现在老他妈的有，对呀，掉掉掉掉掉是有靠，啊，高楼这边现在的楼啊啥，高楼靠比都新，这都好嘛，就那都上那叫嘛新的，你啊你比较，人家新的就靠了，靠了比较，这刚被比较。孙女的，孙女也是八里片的嘞，俺都表，俺都把俺爹那么修，俺都不问人表都表来着。哎嘛，老他妈的，调亲戚啊，调亲戚没进那吃的哟，调亲戚在我那院里过日子的呀嘛，喏，调亲戚调亲戚没进那就外面他妈穷院里的，外如果山上的叫面里的，对吧？我们那晓得嘞，哦，比如说哦，啥地区吧，那都是楼外吃的，开张就那楼阿拉也当东西，苏巴白家的、曼尼家的，噶。都罗，罗尔姑娘肯定在嘛，比如啥嘛，都罗也看啥子的，都罗也么进来这里跑跳比了，哎，跑呀的比了，啥人都上比走比就行，不都表嘞，不都表嘞，咱们把握，咱们老多嘛一点，么进来吃个扒的，现在是啥子，对啥累了比了些，咱累了再跑呢，老比就行，就哎嘛，现在他那啥呀，几个的工考比了的，你时间早点表比了，扒的表边表来得来说的好多，他看见比的，大一的老多嘛也表了蛮难了。他一个表兵兵的是吧？俺们没有表兵拿来看，叫老他妈的，俺们不能面站里面表现多少。
杜大松的 American 的朋友，过往往个电话多少微信？比如人家马伟安的到家的，伢伟阿丹瑞，时间那个 select 讨论的话嘞。ခုတော့တိတ်ပန်တဲ့နေပညာအစီအစဉ်ကိုနားဆင်ကြရအောင်ပါဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာထိမ့်သိမ်းမှုနဲ့ပတ်သက်လို့နားလည်မှုရှိဖို့နဲ့လက်တွေ့အသုံးပြုဖို့လိုအပ်တဲ့အကြောင်းဩစတြေးလျနိုင်ငံက Monash Tech တို့မှာထိမ့်သိမ်းရေးပွဲလွန်ပညာစီပူပြီးတော့မြန်မာနိုင်ငံက Total ရေနံကုမ္ပဏီမှာထိမ့်သိမ်းရေးတာဝန်ယူခဲ့သူ Engineer ဦးသိမ်းမော်ကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းပြီးတော့ဒီတစ်ပတ်ရဲ့တိတ်ပန်တဲ့နေပညာအစီအစဉ်မှာတင်ပြထားပါရရှင်
ဒီတစ်ပတ်တော့နိုင်ငံတကာနိုင်ငံအတွက်တိတ်ကိုအရေးပါတယ်ထိမ့်သိမ်းရေးနဲ့ပတ်သက်ပြီးပညာရပ်တစ်ခုအနေနဲ့နားလည်ထားဖို့ရောလက်တွေ့အသုံးချကြဖို့ပါလိုအပ်နေတဲ့အကြောင်းထိမ့်သိမ်းရေး engineer ဦးသိမ်းမော်ကပြောပြပေးပါမှာ။လက်ရှိမှာငွေအားချို့တဲ့နေတဲ့မြန်မာနိုင်ငံအတွက်စနစ်ကျတဲ့ထိမ့်သိမ်းရေးဟာမရှိမဖြစ်လိုအပ်နေတာပါ။ဆက်ပစ္စည်းတွေကအစတဘာဝဝင်းကျင်အတွက်
Kanama, Yetai Sara, Mibu Rariga Sabi, Tainting Ego, Lopo Dre, Lua Niraba.
My ပြောင်းစက်ကပမာပြရအရာကိုနောက်ကြနေရင်းတော့ဘောပေါ်တော့ပြတ်မှာပြန်ပြတ်သားမရှိဘူးဒီကားလည်းပြတ်မှာရပလိုက်တဲ့ပြင်နဲ့ဒါမဲ့တကယ်ဟိုလေးမြန်လိုရောအဲ့လိုမျိုးမဖြစ်ဘူးလေလုံးဝပြတ်လို့မရဘူးလေအဲ့တော့ကွန်ဆက်တွေအရင်ပြောင်းသွားပြီမပြတ်ခင်မပြတ်အောင်ကိုပဲထိမ့်သိမ်းကြတာဘာမင်းနဲ့ဆိုမဖြစ်မလို့လောက်ကြတော့နော်ပမာပြဟောမင်းနဲ့ဆိုတာပြတ်မှာပဲပြင်တော့တဲ့ဟာမျိုးဖြစ ့စနစ်တကျ plan လုပ်နေတာပဲပြုပြင်တာလို့ပြောပြ။ဘလို့ကိုပြင်ထင်းရနေထိမ့်ပြင်ကိုပြင်ရဖြစ်
ထင်းသိင်းအင်ဂျင်နီယာပညာရှင်တယောက်အနေနဲ့ပြောမယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာလိုအပ်နေတာပေါ့နော်ဘယ်လိုနေရာတွေမှာလိုအပ်နေလဲဆရာနည်းနည်းရှင်းပြပေးပ
ါမြန်မာပြည်မှာတော့ထင်းသိင်းအင်ဂျင်နီယာပညာရဲ့နေရာအမှန်မရှိသေးဘူးပေါ့နော်လူတရားလက်ပညာကိုမှမကကနားလည်မှုမရှိသေးဘူးပေါ့နော်အဓိကပြင်သုံးတဲ့စကားလုံးကပြုပြင်ထင်းသိင်းရေးဆိုပြီးသုံးနေတာပေါ့နော်အမှန်တော့ပြုပြင်ဆိုတာစကားလုံးကိုဖြုတ်ပြီးထင်းသိင်းရေးဖြစ်အောင်လုပ်ပေါ့ဆိုလိုတာကြီးတယ်ပေါ့ဘဝပဝန်းကျင်ရေရေတော်တော်မြေချောတွေကိုဆောက်ပြီးတော့ပုံမှန်ထိန်းသိမ်းစနစ်ကြထိန်းသိမ်းလုပ်သွားလို့ရှိရင်အပြက်မှပြင်လာတဲ့ဆိုင်ကိုကြက်စိတ်ကအရန်တက်တာလေလူတွေအတွက်လည်းပို့ပြီးတော့အကျိုးရှိတယ်ပေါ့နော
်ဗမာပြည်မှာထိန်းသိမ်းအင်ဂျင်နီယာပညာနဲ့ပတ်သက်ပြီးတော့လူလိုလားလားမရှိကြတာလားမသိကြတာလားဆရာ
နံပါတ်၁ကဘသူမပေါ့နော်ဟိုမှာထိန်းသိမ်းဆိုတာငွေကုန်ကြီးကြကြီးတယ်လုပ်ငန်းတစ်ခုဆိုတော့မလို့ရရင်ဘသူမမလုပ်ရှင်ဘူးပေါ့နော်တင်တင်ကြောင်းပြောလို့ရှိရင်ဥမာအိမ်တစ်ခုကိုမတင်သေးမယ်လည်းနှစ်ပေါင်းများစွာတုံးလို့ရတယ်။တင်တင်ရတဲ့အကျိုးကျေးဇူးလည်းရှိရတယ်။ဒါတွေကိုလူတွေကမှောင်ကန်သားမလဲဘူး။အဲ့ဒီအကျိုးကျေးဇူးရဖို့လည်းမကြိုးစားဘူးပေါ့နော်။အဲ့တော့ပြက်တော့ကြမှာပဲအာပြက်ပြက်ပြီးတင်ရမယ်ဆိုရဲအခြေအနေမျိုးပဲဖြစ်နေတာပေါ့နော်။သို့တော့အထူးဖြင့်ဥမာ infrastructure အခြေခံအဆောက်အဦတွေစက်ကရီယာတွေအရင်ရှုပ်သွေးပြီးတော့ဈေးတွေကြီးလာတယ်။သူတို့ပြက်လို့ရှိရင်လည်းရလာမယ်အချိုးကျိုးတွေအရင်မြင်လာတဲ့ခါကျတော့သင်တန်းကြီးကိုမဖြစ်မနေဘူးလောက်ကြတာပေါ့နော်အဲဒါကြောင့်ဒါကိုပညာရတစ်ခုနေနေလဲပြပြန့်လာတယ်ဆိုရင်ပညာရကနည်းနည်းတက်တန်းလူနေတဲ့ပညာရဖြစ်တယ်မစင်းလို့ကြာလေ့လာတာသူ့တောင်မှသူ့အတွက်ဟိုက standard တောင်မှ2014ကျမှစထွက်တာတော့ပေါ့နော
်ဆက်ဒီထိန်းသိမ်းပညာနဲ့ပတ်သက်ပြီးတော့ဒီလက်တွေ့အသုံးချနိုင်တာတွေပြောပြပေးပါဆရာ
ထိန်းသိမ်းနာနဲ့ပတ်သက်ပြီးတော့ဒီသင်္ကေတအင်ဂျင်နီယာပညာရဲ့အဓိကရွေးချက်က asset လို့ခေါ်ရဲရုပ်ဝတ္ထုပစ္စည်းပေါ့နော်အဲ့ဒီပစ္စည်းတွေကိုဟိုသင်္ကေတထိန်းသိမ်းတဲ့ပညာပေါ့နော်ဒီရုပ်ဝတ္ထုပစ္စည်းတွေမှာလူလုံးတဲ့စက်ကရီယာစက်ရုံအလို့ရုံရင်းရမ်းနေရပြီပါတယ်လို့သဘာဝအရာပေးထားတယ်ခုနမြေချောင်းတောတောင်ရင်းမြေလည်းပါတာပေါ့နော်အဲ့တော့ဟိုဆိုလူလုံးတဲ့ပစ္စည်းတွေမှာတော့ခုနခေါ်ရဲပြက်လို့ရှိရင်ရရှိမဲ့အဆိုးကျိုးတွေကအများများလာတယ်။ဥမာလေးမြန်းဆိုတော့လမ်းမှာပြန်ပြီးတော့လုံးဝရပ်သွားလို့မရှိဘူး။ခလုံးကဆက်ယုံကြီးတွေတချို့ဆက်ယုံကြီးတွေမှာဒီမားလေးလောက်ရပ်သွားတဲ့ဘောတော့တန်းတဲ့ချီချုံကြလို့ဖြစ်တယ်။အဲ့ဒါကြတော့လူတွေကစဉ်းစားကြသိသိလာကြတာပေါ့နော်။အဲကဘာပါဝင်ကျင်မှာကြတော့ဘာပါမယ်ဆိုတာမသိသေးလို့ရှိရင်ဥပမာခုဆိုကျွန်တော်တို့ကတစ်ပင်တွေခုတ်တယ်ဒီချောင်းနေမြစ်တရားလဲကျွန်တော်တို့ဘာမှသိနေမှုမရှိဘူးအဲတော့ပျက်လာလဲဆိုတော့ရေရှမ်းလာတယ်ပေါ့နော်အဲအဲ့တော့ခုနရေကြီးချန်ဖြစ်တဲ့ကမ္ဘာဖြစ်လာတဲ့ဒုက္ခတွေကများလာတယ်အဲတော့ဒုက္ခဖြစ်လာမှာပေါ့နော်ဥပမာဟိုတလောကအချင်းချင်းမှာမြည်နေကြတယ်ဒီလိုသာဖေးတဲ့ခါလို့ရှိလူအသက်ဆုံးရှုံးတာတွေလမ်းနေဆိုရင်လည်းပျက်လို့ကြမှာဒီဒေါ်လာတန်ဖိုးများစွာကုန်ကျခံမှာလမ်းနေလို့ပြန်ရတာပေါ့နော်အဲ့ဒါကြီးမဖြစ်ခင်အဲ့ကုန်ကြရတဲ့ကုန်ကြရသေးရဲ့အစီပိုင်းလေးတစ်ခုကိုပုံမှန်သုံးနေလို့ရှိရင်တော့ကြီးစိုးစိုးဝါမဖြစ်နိုင်ဘူးပေါ့နော်ဖြစ်လာမဲ့ကျုံလာမဲ့ဝိရုခတွေရဲ့စိုးစိုးကိုကျူတင်ပြီးကာဝယ်နိုင်တာပေါ့နော်အဲ့လိုကာဝယ်နိုင်မှုစနစ်တကျလိုရမဲ့နည်းလမ်းတွေလည်းရှိတယ်နော်မင်းဒါတွေကိုတကယ်တော့မပြည့်ကြသေးဘူးလူတွေကအဲ့ဒီတွေကျွန်တော်တို့ကြိုးစားပြီးတော့နားလည်အောင်ကြိုးပြပြီးတော့လုပ်ဆောင်ရဖို့လိုတာပေါ့နော်ဒီတော့ဥပမာဆိုတလောကကျွန်တော်ချင်းမှမြေတွေကျူတယ်ကျွန်တော်တို့တော့ကြောရပါတော့။ဘာလို့ဆိုရှင်းမှာမြေပြင်မှာဖြစ်တဲ့တစားစားပြည်မှာသူ့ကိုဟိုရီကာဗရီလောက်တာလို့ဘောနော်။သက်ဆံလေအရန်300မဖြစ်ခင်ကပြင်ထားရင်တော့ကုန်ချမှုမရှိဘူးဘောနော်။သက်ဆံလည်းမပြောင်းဘူး။နောက်တစ်ခါလူတွေကလည်းပေါ့ဟာပေါ့တစားဖြစ်လို့ရှိရင်ကူးတဲ့လူတွေဒိုနာတွေကအရန်ပေါ်လာတယ်။အဲဒိုနာတွေကိုဟိုမဖြစ်ခင်သက်ဆံပြေးပါဆိုရင်ဘယ်ဒိုနာမှမဖြစ် ไอ้ business มาดิเซย์ว่าเราจะรอรูปแบบ financial risk อะยัง investment รูปยาอะไรพวกนั้นตรงเนี้ยภาษาจะรอ business สุดาไม่พิเศษเนี่ยรู้ว่าไม่รู้จริงว่าอะไรที่เป็นอย่างเนี้ยน่าท้องรู้ไปก่อนเลยจริงนะบ่เนาะกูรอ NLD อ่ะมาดูบ้านยานี่รอจะรอทราบเจอรู้ยานี่บ่เนาะกูรู้รอเช็คเลยไปเรียนรู้ชื่อนี่บ่
เสีย NLD อ่ะนี่เสียเอาบาริอาจารย์ตองน่ะเลยเสีย
เออไอ้ตัวบอลเนาะอะမျိုးลีปัญญายาโหดาจูโนเมอะไรติครูว่ากูทําไมเตเนดีอ่ะอำนาจတွေတော့เนี่ยตะยังติกินน่ะตรุน้าได้ไอ้ลูกนี่บาไว้พี่บอลเนาะตรุอินพุตอย่างไล่ชาเลยจ้ะอุมาสูเองจนชิ้นปีโตแล้วมีนี้จูเลยเอียริมิกันไปมาหว่าบอลเนาะไตซ่าขาแล้วโรชินขึ้นเลยนั่นเป็นวัยมามีฤทธิ์อยู่เลยไอ้ห่าโหตัวเจ้านายนี่สอบอยู่จ้ะแล้วหัวปัญญาบ่เนาะเจ้าสีนายนี่บ่เนาะอยู่อยู่แต่คาราอีเลยอยู่จ้ะบ่เนาะไอ้ห่านายงานกามาอู้ไอ้ห่าမျိုးไม่ลุดอหูเนี่ยตะမျိုးสีเลยเนี่ยละမျိုးใส่อยู่แล้วเมียนี้ก็เก่งน่ะบ่เนาะปฏิบาลูกขอเลยเนี่ยบ่อินเดียล่ะแต่ตะกว่าลูกไอ้เนี่ยกูเลยใส่ตัวไอ้เนี่ยกูกูอตันไล่เสร็จทันตัวอุ่นนายนี้ทุกคือဖြစ်ตัวละบ่ไอ้ห่าสตรัคเจอร์นี่ลงมาซาเนี่ยกูใส่อยู่แล้วပါဝင်ရင်ခင်းနေလို့တဲ့နေရာအရန်ကိုကျေပြန်တယ်ပေါ့နော
်။ Australia နိုင်ငံ Monash တက္ကသိုလ်ကထိန်းသိမ်း engineer ဘွဲ့လွန်ပညာရှိဘူးပြီးမြန်မာနိုင်ငံ Total ရေနံကုမ္ပဏီမှာထိန်းသိမ်းတာဝန်ယူခဲ့သူ engineer ဦးသိန်းပေါ့ပါ။နောက်တစ်ပတ်မှာတော့ချင်းတောင်မြေပြုံမှုနဲ့ပတ်သက်ပြီးပြုပြင်ထိန်းသိမ်းနိုင်တာတွေကိုတင်ပြပေးဖို့ရှိတယ်ဆိုတာကိုပြောချင်ရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်။
တို့ခင်မျိုးတက်ရဲ့သိပ္ပံနဲ့နေပညာအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကနေတောက်ကြနေညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အမျိုးသမီးကဏ္ဍပါ CSW ခေါ်အမျိုးသမီးများဆိုင်ရာအခြေပြကော်မရှင်ရဲ့နှစ်60ညီလာခံကိုကုလသမဂ္ဂဌာနမှ March 14ရက်ကနေ24ရက်နေ့ထိကျင်းပပါတယ်ဒီညီလာခံမှာကြားမတန်းတို့အခွင့်အရေးရရှိမှုအတွက်ရှေ့ရှုဆောင်ရွက်နေတဲ့နိုင်ငံတကာကကောင်းဆောင်တွေအဖွဲ့အစည်းကကိုယ်စားလှယ်တွေတက်ရောက်ခဲ့ကြရမှာမြန်မာနိုင်ငံကတန်းတို့အခွင့်အရေးရရှိဖို့ကြိုးပမ်းဆောင်ရွက်နေကြသူတွေလည်းပါဝင်ပါတယ်သူတို့ရဲ့ဆောင်ရွက်မှုနဲ့ပတ်သက်လို့ဒီတင်ပတ်ရဲ့အမျိုးသမီးကဏ္ဍမှာတော်လလတန်းကတင်ပြထားပါတယ်ရှင် You can bend but never break me cause it only serves to make meWe are now shattering glass ceilings, and this commitment will continue. The deeply rooted prejudice that women are not capable of dealing with security matters that is completely wrong. ခုချိန်မှာဖမင်းကြက်ကိုထိုးဖောက်နေကြပါပြီ။ဒီတန်တိတ်ထန်ခိုင်မာမှုကိုဆက်လက်ဆွဲကင်သွားမှာပါ။မျိုးသမီးတွေဟာလုံခြုံရေးကိစ္စရပ်တွေကိုကင်တွဲဖြေရှင်းရမှာအရေးချင်းမရှိကြဘူးဆိုတဲ့အယူဆဟာလုံးဝမှားပါလေ။ဒါကြောင့်လေကုလသမဂ္ဂမှအမျိုးသမီးတွေကိုခန့်အပ်နိုင်ဖို့အတနိုင်ဆုံးဆောင်ရွက်ခဲ့ပါပြီ။တစ်ချိန်တည်းမှာပဲအစိုးရတွေစီးပွားရေးလုပ်ငန်းရှင်တွေတခြားပုဂ္ဂိုလ်တွေအလုံးကိုတိုက်တွန်းလိုတာကတော့ကြားမှဒန်းတူအခွင့်အရေးပေးကြပါ။ဆလိုတာကတော့နေရာတိုင်းမှာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအပေါ်လေးစားမှုအပြည့်အဝပြသကြပါလို့သူ့အနေနဲ့တိုက်တွန်းတဲ့အကြောင်းတွေးမှုချုပ်မစ္စတာဘန်ဂီမွန်းကကုလသမဂ္ဂဌာနချုပ်မှာလက်ရှိကျင်းပနေတဲ့ CSW ခေါ် Commission on the Status of Women နှစ်60ပြည့်ထိမ့်မခန္ဓာမှာအခုလိုပြောကြားသွားတာပါမစ္စတာဘန်ဂီမွန်းရည်ညွှန်းပြောကြားခဲ့တဲ့ CSW နှစ်60ပြည့်နီလာခံကိုမြန်မာနိုင်ငံကကြားမှဒန်းတူအခွင့်အရေးရဖို့ကြိုးပမ်းဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကိုကိုစားပြုတဲ့အမျိုးသားအမျိုးသမီးတွေလည်းတက်ရောက်နေတာကိုတွေ့ရပါတယ်ဒါကြောင့်လေကျမဒန်းတူရရှိရေးအတွက်သူတို့ရဲ့ကြိုးပမ်းမှုတွေကဘာတွေလဲမြန်မာနိုင်ငံမှာနောက်တက်မဲ့အစိုးရအသစ်ပေါ်သူတို့မျှော်လင့်ချက်တွေကဘယ်လိုရှိပါသလဲဆိုတာကိုမေးချီခဲ့ပါတယ်ပထမကတော့ပြိုးပင်လို့ခေါ်တဲ့အဖွဲ့ရဲ့ပဲ့ကိုင်းတူဖြစ်တဲ့ဆူဆူငယ်ဖြစ်ပါလေ
ပြိုးပင်ဆိုအပင်လေးပေါ့နော်ရမ်းရှုပေါ့အပင်လေးကိုစပြိုးပြီးတော့သူစုပြိုးထောင်မယ်ဆိုတဲ့သဘောမျိုးပါရှင်ပြောရမယ်ဆိုရင်ပြိုးပင်ပရိုဂရမ်ကနယ်ပယ်ဆုံးမှာလုပ်ပါတယ်ဒါပေမဲ့ကျမကြီးကတန်းတူညီမမှုကလည်းတစ်ခုပါဝင်ပေါ့နော်ကျမတို့ program ကပါဝင်ပတ်သက်မှုလုပ်တဲ့ဥပဒေတွေမူဝါဒတွေတိုင်းမှာကြားမရေးရဓာတ်လူညီမမှုထည့်သွင်းစဉ်းစားရတယ်ပေါ့နော်လူသမီးတွေမှာကျမတို့ကပြည်မှုဆိုင်ရာဥပဒေပုံမှန်ရှိတယ်အဲ့ဒါမှာကျမတို့ကဒီလူလိမ့်မှုတွေပါဒီမှာခွင့်မင်းနယ်တော်မှာကျမတို့ကပြုလုပ်တဲ့အခါမှာဟိုမပြည့်စုံဘူးလိုအပ်တာရှိတယ်မတရားခံရတဲ့အမျိုးသမီးတွေကခွင့်မင်းနယ်တော်ထက်ပို့ပြီးတော့ပြည့်စုံတဲ့ဥပဒေတွေဖြစ်အောင်ကျမတို့ကအမျိုးမျိုးစဉ်းစားပြီးတော့အောက်ဖက်ကအမျိုးသမီးဖွဲ့တွေရဲ့ဖွဲ့ဆဲစီစဉ်တိုင်းတွေကိုထည့်ထားတာရှိပါကျမတို့ကတော့အကြံပေးချင်တာကတော့ဥပဒေပြုတိုင်းမှာကြားမရေးရဓာတ်လူညီမမှုရှိတာကိုထည့်သွင်းစဉ်းစားကြည့်တယ်နဲ့အစိုးရကအကြံပေးချင်တာဆိုရင်တော့ခုနကခေါင်းဆောင်ပိုင်းမှာအမျိုးသမီးပါဝင်မှုများလာဖို့အတွက် mechanism တွေ policy တွေထားပေးစီတပါတယ်ပြီးရင်ကျမတို့အမျိုးသမီးတွေအတွက်အရန်အရေးကြီးဆုံးဖြစ်တဲ့မျိုးသမီးများပေါ့အကြံဖက်မှုမှာတာစီကခွေဥပဒေကိုကျမတို့ဒီရပ်ဖွဲ့လူမှုအဖွဲ့အစည်းကလိုချင်တဲ့ပုံစံအတိုင်းပဲပြည့်ပြည့်စုံစုံဖြစ်အောင်လေစူးစမ်းပြီးစေချင်ပါတယ်ရှင်
ညီလာခံကိုတက်ရောက်နေတဲ့နောက်တူကတော့တင်ကဟဂျင်ဒါအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဆရာဘီလီကမြတ်ပဲဖြစ်ပါတယ
်ကျန်းပတ်မှုကိုကြည့်တဲ့အခါမှာပြုလုပ်ရှိတဲ့ခံရသူရှိတဲ့အထူးသဖြင့်တော့ကျွန်တော်အင်္ဂလိပ်လိုကတော့ positive masculinity လို့ခေါ်ပါတယ်မြန်မာမှုအနေနဲ့တော့မောမြတ်သောခွန်အားပေါ့နော်ကျွန်တော်အဲ့ဒီအားပြန်ပေါ်လာဖို့လှုပ်ဆောင်ဖို့လိုတယ်အထူးသဖြင့်အမျိုးသားတွေကဒါလင်းဒီအားတွေကိုတစ်ခါတလေလှုပ်ရင်းခံရင်းနဲ့လက်ရုံးကြီးကအကောင့်တစ်ခုမရောက်ပဲနဲ့အဆိုးပေါ့နော်ကျွန်တော်တို့ဒီအကြံဖက်မှုတွေအာနာအားဖြင့်လှုပ်ဆောင်မှုတွေဖြစ်လာတဲ့အခါမှာကျွန်တော်ဒီအားတွေကိုမရောက်တော့အောင်အပြန်ပြီးတော့ထိန်းချုပ်ပေးတဲ့အမျိုးသားများအနေနဲ့ပါဝင်ပူးပေါင်းပြီးတော့ gender equality ကိုလည်း gender တန်းလို့ညီမျှမှုကိုပြန်လည်ရောက်ရှိဖို့အတွက်လှုပ်ဆောင်ပေးခြင်းပဲဖြစ်ပါတယ်။မျိုးသားတွေကနေရာတော်တော်များများမှယူထားတယ်။မိသားစုဆိုလို့ရှိရင်လည်းအဲ့တစ်ထောက်ဆိုးပေါ့အဲ့တော့ဦးစီးပါဝင်ချက်မှဆိုလို့ရှိရင်လည်းသူ automatic အမျိုးသားကိုပဲတာဝန်ပေးတယ်ပေါ့။အဲ့လိုပဲအဖွဲ့ကြီးမှလည်းမျိုးသားကိုပဲလုပ်နိုင်တယ်လို့ထင်ခဲ့ရပေါ့နော်။အဲ့တော့ဒီမျိုးသားများအပေါ်မှာဒီ gender သဘောတရားတန်းလို့ညီမျှမှုရဖို့အတွက်မောင်ရတော်ခွန်အားအတုံးပြုတ်ပြီးတော့ကျွန်တော်တို့မျိုးသမီးတွေရဲ့ခံရတဲ့ဒီအကြံပေးခံရမှုတွေအခွင့်အရေးဆုံးရှုံးမှုတွေအပြည့်အဝခံရမှုတွေကိုပို့ပြီးတော့အခွင့်အရေးနဲ့နေနိုင်ဖို့အတွက်အကုန်သိခါရှိဖို့အတွက်လှုပ်ဆောင်ပေးဖို့ကျွန်တော်တို့မျှော်လင့်ပါတယ
်ဒေါက်တာကေတီမြင့်သိန်းကတော့ Gender Equality Network ဆိုတဲ့ကျားမဒန်းတို့အခွင့်အရေးကွန်ရက်ကညှိနှိုင်းရေးမှူးဖြစ်ပါလေ
Gender Equality Network အနေနဲ့ကတော့မျိုးသမီးအခွင့်အရေးရဲ့ကျားမရေးရဒန်းတို့ညီညာရေးအတွက်အကြီးကအဆောင်ရွက်နေတဲ့အဖွဲ့အစည်းပေါ့နော်လောလောလတ်လတ်မှာ2014ပေါ့နော်အဲ့မှာ launch လုပ်ခဲ့တဲ့ဒီ behind the silence စိတ်စိတ်ချင်းနောက်ွယ်ဆိုတဲ့ research ရှိရပေါ့နော်အဓိကအားဖြင့်အိမ်တွင်းအကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့ခင်မွန်းနေနောက်ပြီးအခါကျရင်ကွဲပွားနေတဲ့ခင်မွန်းနေရှိနေဒါမှမဟုတ်ချက်သူယူဆတွေရနေပြီးတော့အကြမ်းတက်ခံရတဲ့အမျိုးသမီးတွေကိုအဓိကထားပြီးတော့မေးမြန်းထားတယ်အင်္ဂလိပ်ကျမ်းဖတ်မှုခံရတဲ့အမျိုးသမီးတွေရှိတယ်လို့ပြောလိုက်တာနဲ့ဟိုရုပ်တရက်ဆိုလို့ရှိရင်ပေါ့အဲအင်္ဂလိပ်ကျမ်းဖတ်မှုရှိရဲဆိုတာအရက်တောက်တဲ့ယောက်ျားအနေပြီးတော့မိန်းမကိုနှိပ်စက်တာဝင်ဆင်းရဲတဲ့မိသားစုတွေမှာပဲဖြစ်တာဆိုတဲ့ဟာမျိုးတွေပြောကြတယ်ပေါ့နော်ဒါပေမဲ့သူ့ဒေသနာသိရှိချက်မှာပြင်ကြတဲ့အတိုင်းဝိုင်းမှာလည်းဒီလိုမျိုးအင်္ဂလိပ်ကျမ်းဖတ်မှုတွေတုံ့တွေ့နေရတယ်ဆိုတာလည်းသက်သေပြနိုင်တယ်ငွေကြေးမပြည့်စုံတဲ့လူတွေမဟုတ်ဘူးပေါ့နော်ငွေကြေးပြည့်စုံတဲ့မိသားစုတွေမှာလည်းဒီအင်္ဂလိပ်ကျမ်းဖတ်မှုတွေဖြစ်နေတယ်ဆိုတာကိုတွေ့ရှိရတယ်ပေါ့နော်နောက်တစ်ခုအနေနဲ့ကတော့အင်္ဂလိပ်ကျမ်းဖတ်မှုခံရတဲ့မိသားစုထဲမှာရှိနေတဲ့ကလေးတွေပေါ့နော်တားရှိမယ်တမီးရှိမယ်ပေါ့နော်ဒီကလေးတွေအားဖြင့်လည်းအင်္ဂလိပ်ကျမ်းဖတ်မှုကိုတုံ့ပြန်ပြီးအခါကျရင်သူတို့ဒီလည်းတစ်ခါလေကြလို့ရှိရင်သူ့ရဲ့သားဒီအမေကိုမလေးစားတာမျိုးပေါ့မိသားစုထဲမှာယုံကြည်မှုကင်းမဲ့တာမျိုးလေးစားမှုကင်းမဲ့သွားတာမျိုးတွေလည်းဒီဟာဒီလည်းအင်္ဂလိပ်အကြမ်းဖက်မှုရဲ့ဆက်ရောက်မှုတစ်ခုပဲလို့ပြောချင်တယ်ပေါ့နော်အမျိုးသမီးများပေါ့အကြမ်းဖက်မှုကြားကြီးကာကွယ်ရေးဥပဒေကိုအခုအစိုးရသိပြီးဒီဥပဒေကိုပြည်ပြေဆောင်နဲ့ဥပဒေမျိုးဖြစ်ဖို့အတည်ပြုပေးဖို့တော့ပြောချင်တယ
်မမီစပေဖြူကတော့ Gender Equality Network ရဲ့ဥက္ကဋ္ဌဖြစ်ပါတယ်သူရဲ့ပြောကြားချက်နဲ့တူဒီသတင်းပိုင်းရဲ့မြို့မြာကန္တာကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင
်အစိုးရအစ်စ်ကိုကျမတို့အနေနဲ့ပြောချင်တဲ့အဓိကသတင်းစကားလေးရှိပါတယ်ဒါတခြားသောမြန်မာပြည်မှာရှိတဲ့ပြည်သူတွေလိုလားတောင်းတကြသလိုပဲကျမတို့အမျိုးသမီးတွေကလည်းစစ်မှန်တဲ့အပြောင်းလဲတွေကိုစောင့်ကြည့်ပေးမဲ့အစိုးရအစ်စ်ကိုကျမတို့ကလည်းမျှော်လင့်ချက်များစွာကျမတို့ထားထားပါတယ်ပေါ့နော်ကျမတို့ထားတဲ့မျှော်လင့်ချက်တွေမှာဒီအစိုးရတဲ့ဟာမျိုးသားမျိုးသမီးတန်းတူညီမျှရှိပြီးတော့အမျိုးသမီးဖြစ်ခြင်းကြောင့်ခွဲခြားဆက်ဆံတဲ့ဒလိထုံးစံတွေဥပဒေတွေမူဝါဒတွေကိုဖယ်ရှားပေးနိုင်ပြီးအမျိုးသားရောအမျိုးသမီးရောခွဲခြားမှုအပေါ်မှာအခြေမခံတဲ့ခွဲခြားဆက်ဆံမှုတွေကိုဖ ဖယ်ရှားပေးနိုင်မဲ့ဥပဒေတွေမူဝါဒတွေကိုပြဋ္ဌာန်းပေးဖို့အတွက်ကျွန်တော်တို့ညွှန်လဲ့มาတယ်။တိတိကျကျပြောရမယ်ဆိုရင်တော့အမျိုးသမီးများကိုအကျန်းဖက်မှုမှတားဆီးကာကွယ်ပေးနိုင်တဲ့ဥပဒေကိုနိုင်ငံတကာစံချိန်စံနှုန်းတွေနဲ့အညီစီတော်ပြဋ္ဌာန်းချက်တွေနဲ့အညီအမျိုးသမီးတွေရဲ့ရပ်သက်လူမှုအဖွဲ့အစည်းတွေရဲ့ပူးပေါင်းပါဝင်မှုနဲ့ရေးဆွဲပြဋ္ဌာန်းပေးတာကျွန်တော်တို့လိုချင်ပါတယ်။ဒုတိယတစ်ချက်ကတော့ဟိုကဏ္ဍတိုင်းကဏ္ဍတိုင်းမှာဒီခုလက်ရှိငင်းကြေးဖြစ်စင်မှာပြီးတော့ဥပဒေပြုရေးတရားစီရင်ရေးနဲ့အုပ်ချုပ်ရေးကဏ္ဍတွေမှာလည်းအမျိုးသမီးတွေကိုအနည်းဆုံး300ရာခိုင်နှုန်းပါဝင်ခွင့်ပေးတဲ့ဥပဒေမျိုးတွေကျွန်တော်တို့ချမှတ်ရေးဆွဲပြီးတော့ကျွန်တော်တို့ရဲ့လူ့အဖွဲ့အစည်းထဲမှာအမျိုးသမီးတွေရဲ့ပါဝင်မှုကိုမြင့်တင်ပေးတဲ့အစိုးရတရားကျွန်တော်တို့ဖြစ်စီချင်ပါတယ်။နောက်တစ်ခုကတော့ဟိုကျွန်တော်တို့မှာအမျိုးသမီးများပဲဆုံးဖွံ့ဖြိုးတိုးတက်ဖို့အတွက်မျိုးသားအဆင့်မဟာဗျူဟာစီမံကိန်းကို2013ခုနှစ်ကလေးကရေးဆွဲထားတာရှိပါတယ်။ဒါပေမဲ့လည်းဒီကနေ့အထိအဲ့ဒီမဟာဗျူဟာစီမံကိန်းဟာစာအုပ်ထဲမှာပဲအိပ်ပျော်နေပြီးတော့လက်တွေ့အကောင်အထည်ဖော်နိုင်တဲ့အဆင့်ကိုမရောက်လာပါဘူး။ဒါကြောင့်အစိုးရအစ်စ်အနေနဲ့ဒီအခုအစ်စ်ပြန်လည်ဖွဲ့စည်းလိုက်တဲ့ဝန်ကြီးဌာနတွေကိုအမျိုးသမီးတွေပတ်စုံဖွံ့ဖြိုးတိုးတက်ဖို့အတွက်ဒီနိုင်ငံတော်အဆင့်မဟာဗျူဟာစီမံကိန်းကိုစနစ်တကျအကောင်အထည်ဖော်နိုင်ဖို့အတွက်နိုင်ငံတော်ဘတ်ဂျက်မှာစာရွေးပေါ့နော်။ဝန်ကြီးဌာနအတိုင်းမှာလည်းတာမရေးရာစန်တာကိုနားလည်တက်ကြွပြီးတော့တာဝန်ယူမှုတာဝန်ခံမှုရှိတဲ့ focal person တွေကျွန်တော်တို့ကတိတိကျကျသတ်မှတ်ခန့်ထားပေးစီခြင်းပါတယ်။အဲ့ဒါတွေကတော့ကျွန်တော်တို့ဒီအစိုးရအစ်စ်ကိုကျွန်တော်တို့အနေနဲ့မျှော်လင့်လိုလားတောင်းတတဲ့တောင်းဆိုချက်တွေပါပဲရှင
်
ဒေါ်လာလာတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်ဒီအစီအစဉ်ကိုအခုလိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးနေပြီးတော့ပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါတယ်ဒီကနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြန့်ရှင်းနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကုချွတ်ချော်သိန်းကပြောပြပေးပါအောင်ရှင
်မြောက်ကိုရီးယားနိုင်ငံကနောက်ထပ်ပဲ့ထင်းဒုံးကျည်တစ်စင်းကိုဒီကနေ့ထပ်ပြီးပြင်လိုက်တာဟာကိုရီးယားကျွမ်းဆွယ်ငင်းကြိုင်းနဲ့လုံလုံရဲကိုချင်းချောက်တဲ့လုပ်ရဖြစ်တယ်လို့ပြောပြီးတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြစ်တင်ရှုတ်ချလိုက်ပါတယ်။ဥရောပတိုက်ကိုရွှေ့ပြောင်းဒုက္ခတွေဘယ်တော့မှနဲ့မှမတူတဲ့နှုံနဲ့အများအပြားဝင်လာနေတဲ့ကိစ္စအကင်တွေဖြစ်ရှင်းရေးအတွက်ဥရောပသမဂ္ဂ EU နဲ့တူရကီနိုင်ငံတို့ကြားယာယီသဘောတူညီချက်ရောက်သွားပါပြီ။အခုပြန်ပြင်ထားတဲ့သဘောတူညီချက်အတိုင်းဘာမှအပြောင်းလဲမလုပ်ဘဲ EU အဖွဲ့ဝင်28နိုင်ငံရဲ့ခေါင်းဆောင်တွေအတည်ပြုပေးဖို့ EU ဥက္ကဋ္ဌဒေါ်နယ်ထတ်စ်ကထောက်ခံတင်ပြထားပါတယ်။EU ခေါင်းဆောင်တွေကအတည်ပြုရင်ဒီအဆိုပြုချက်ကိုတူရကီကလက်ခံမယ်ဆိုတာတူရကီဝန်ကြီးချုပ်အာမက်ဒါဗူဒူဂလူကအရေးပြပြောထားတယ်လို့ EU အကြီးတန်းတာဝန်ရှိသူတူကပြောပါတယ်။အခုသဘောတူညီချက်မူကြမ်းအရတူရကီကိုဖြတ်ပြီးဂရိနိုင်ငံနဲ့ဝင်သွားတဲ့ရွှေပြောင်းဒုက္ခတွေအားလုံးတူရကီကိုပြန်ပို့မှာဖြစ်ပြီးအပြန်လည်အားဖြင့်တူရကီအနေနဲ့ဗန်ဒါငွေကြေးအထောက်အပံ့တွေရမှာဖြစ်ပါတယ်။နျူကလ িয়ার ဘေကင်းလုံခြုံရေးဆိုင်ရာတရုတ်အမေရိကန်ပူးတွဲဌာနကိုဒီကနေ့ဘေကျင်းမြို့တော်မှာဖွင့်လှစ်လိုက်ပါတယ်။နျူကလ িয়ার ဆိုင်ရာပစ္စည်းတွေကိုဘေးအန္တရာယ်ကင်းကင်းကင်တွယ်ရေးနဲ့နျူကလ িয়ার ဆိုင်ရာနေရာဌာနတွေကိုအကြမ်းဖက်ဝါဒီတွေတိုက်ခိုက်တာကနေကာကွယ်ရေးဆိုင်ရာသင်တန်းတွေပေးဖို့ရည်ရွယ်ဖွင့်လှစ်တာပါဖွံ့ဖြိုးအခမ်းအနားကိုအမေရိကန်စွမ်းအင်ဝန်ကြီး Ernest Moniz နဲ့တရုတ်နျူကလ িয়ার အေဂျင်စီအကြီးအကဲ Sujor G တို့တက်ရောက်ပါတယ်အာဖဂန်နစ္စတန်နိုင်ငံကပြည်ပခတ်မှာ2015ခုနှစ်အတွင်းလူသားချင်းစာနာမှုဆိုင်ရာဥပဒေနဲ့မူပေါင်းတွေကိုဘက်အားလုံးကချိုးဖောက်တာတွေတိုးပြီးတော့ဖြစ်ခဲ့တယ်လို့အပြည်ပြည်ဆိုင်ရာချက်ချင်းညီကော်မတီ ICRC ကဒီကနေ့ပြောလိုက်ပါတယ်ဒါကြောင့်လဲစစ်ဘေးဒဏ်တဲ့လူလူအတွက်သိတ်ကိုလိုအပ်နေတဲ့အကူအညီတွေပေးဖို့အခက်အခဲရှိခဲ့တယ်လို့ပြောပါတယ်။အဲလိုချိုးဖောက်မှုတွေဟာလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေကိုဂျာနေဗမလိုက်မှန်ကန်တိကျတဲ့နီလန်းနဲ့လှုပ်ဆောင်ဖို့ကြိုးပမ်းမှုတွေအဟံအတားဖြစ်စေခဲ့တယ်လို့ ICRC ဥက္ကဋ္ဌဖီတာမော်ရကအာဖဂန်နစ္စတန်၅ရက်ကြာခီးစဉ်အဆုံးသတ်ဒီကနေ့ကာဘူးမြို့တော်မှာသတင်းတောက်တွေကိုပြောပါတယ်။အယ်ဂျီးရီးယားနိုင်ငံတောင်ပိုင်းကသဘာဝတံခွေစက်ရုံတစ်ခုကိုဘယ်သူဘယ်ဝါမှမသိတဲ့လက်နက်ကင်တွေကရော့ကက်ဒုံးကျည်တွေနဲ့ဒီကနေ့ပြစ်ခတ်တိုက်ခတ်ပြီးမဲ့ထိခိုက်ဒဏ်ရာရတဲ့သတင်းတွေတော့မရသေးပါဘူး။ UEFA Champions League Quarter Final ပွဲစဉ်တွေကိုအီဘီလာ9ရက်နဲ့6ရက်မှာပထမကြော့အီဘီလာ7ရက်နဲ့13ရက်နေ့တွေမှာဒုတိယကြော့ကစားပါမယ်။ Real Madrid နဲ့ Wolfsburg, Barcelona နဲ့ Atletico Madrid, PSG နဲ့ Manchester City, Bayern Munich နဲ့ Benfica တို့တွေ့ကြပါလိမ့်မယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်ကျော်တင်ကပြောပြပေးသွားတာပါ။ဒီညအတွက်စီစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ VOA American အသံရဲ့စနေနေ့မနက်ဖက်စီစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24 kHz 7.3 လိုင်းဒိုမီတာ32 kHz 9.3 နဲ့လိုင်းဒိုမီတာ40 kHz 9.30တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျေးဇူးရှင်လမ်းပါစေ။ကျေးဇူးအနန္တလောပါ။
This program has come to you from the Voice of America, Washington.